Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာပြည်အမေရိကန်အတန်ရဲ့အင်္ဂါနေ့ညအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထုတ်လွှင့်ပေးနေတဲ့ဒီစီစဉ်ကိုတော့လိုင်းနံမီတာ1925နဲ့30နှစ်တို့ပြင်လိုင်းနံမီတာ190တို့ကနေတိုက်ရိုက်နားဆင်နေကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝလိုင်းကဆောင်ရွက်ပေးသွားမှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့မြန်မာနိုင်ငံကိုအရေးပေါ်အခြေအနေဖြစ်ဆက်ထားဖို့အမေရိကန်သမ္မတကလက်မှတ်ထိုးလိုက်ပါတယ်မြန်မာစစ်ကောင်စီကိုလေရင်စီတင်ပို့မှုပိတ်ဆို့အရေးယူဖို့ဗြိတိန်အခြေစိုက်ဘာမာကမ်ပိန်း UK အဖွဲ့ကတောင်းဆိုပါတယ်ဒီနိုင်ငံအစည်းအဝေးတက်ဖို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာဩစတြေးလျနိုင်ငံကိုဒီကနေ့ထွက်ခွာပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ပြတဲ့အခါမှာတော့ချင်းပြည်နယ်နဲ့စကိုင်းတိုင်းအတွင်းစစ်ကောင်စီနဲ့ဖြစ်နေတဲ့တိုက်ပွဲတွေအကြောင်းကိုဥစွာတင်ပြပေးသွားမှာပါ
မတူ GCDF ကအဲ့ဒီတန်ကိုတိုက်ခိုက်တယ်နင်တာ CDF ကတော့တောက်ဆောင်ပဲ90 960ပဲလေးမှာသတို့မှာတောက်ဆောင်ပဲတိုက်ခွေးတယ်ပဲဒီ76ရက်တာတို့မှာကျွန်တော်တို့တိုက်ခွေးတယ်ဆိုတော့73ချိန်လောက်တိုက်ခွေးဖြစ်တယ်
ဒီအကြောင်းသတင်းပေးပို့ချက်အပြည့်စုံနဲ့အတူရခိုင်ပြည်နယ်အတွင်းစစ်ကောင်စီနဲ့အေအေကြားကတိုက်ပွဲအကြောင်းကချင်းပြည်နယ်အတွင်းကစစ်ရှောင်တွေရိတ်ခါခက်ခဲဖြစ်နေတာနဲ့စစ်ပေးဆောင်ဒုက္ခသည်တွေအကြားမှာ COVID-19 ကူးစက်နေတဲ့အကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကမ္ဘာတလောခီးသွားအစီအစဉ်နဲ့အင်္ဂါညသကဝိုင်းတို့ကိုတင်ဆက်ပေးသွားမှာပါ။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်တန်းနဲ့အလိမာတို့ကတင်ပြပေးကြမှာပါခင်ဗျာ။
မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးကိုဆက်လက်ချိန်ချောက်နေဆဲဖြစ်တာမို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအရေးပေါ်အခြေအနေဆက်လက်ထားရှိကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုအကြောင်းကြားစာပေးပို့ပြီးသက်တမ်းတိုးလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းပြီးနောက်ပိုင်းအခြေအနေတွေဟာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးမူဝါဒနဲ့အမျိုးသားလုံခြုံရေးအတွက်ဖြစ်နေကြမဟုတ်တဲ့အတိုင်းတည်းအလွန်ဆက်လက်ချင်းချောက်နေတုံးပဲဖြစ်တယ်လို့အကြောင်းကြားစာမှာဖော်ပြထားပါတယ်။ဒါကြောင့်2021ခုနှစ် February 10ရက်နေ့မှာကြေညာခဲ့တဲ့အမျိုးသားအရေးပေါ်အခြေအနေက2022 February 10ကနေဆက်လက်တက်ရောက်မှုရှိစေရမယ်လို့သမ္မတ Biden ကတနင်္လာနေ့မှာပေးပို့အကြောင်းကြားခဲ့တာပါ။ထိုင်းနိုင်ငံအခြေစိုက်နိုင်ငံရေးသမားများကူညီစောင့်ရှောက်ရေးအသင်းရဲ့အလို့ရအာဏာသိမ်းပြီးနောက်ပိုင်း2022 February 9ရက်နေ့အထိအသက်ခံရသူ1500ကျော်နဲ့အဖမ်းခံရသူ12000ကျော်ရှိနေပါတယ်မြန်မာစစ်တပ်စီကိုလေရင်စီတွေမရောက်ရှိအောင်ပိတ်ဆို့အရေးယူပေးဖို့ UK နဲ့တခြားတိုင်းပြည်တွေကိုတောင်းဆိုတဲ့စော်အော်စီယိုရေးလှုပ်ရှားမှုအသစ်တစ်ရပ်ကိုမြန်မာအရေးလှုပ်ရှားနေတဲ့ Burma Campaign UK ကစတင်လိုက်ပါတယ် February 10ရက်နေ့နေစွဲနဲ့ထုတ်ပြန်ချက်တည်းထုတ်ပြန်ပြီးအခုလိုစတင်လိုက်တာပါပိတ်ဆို့အရေးယူရမှာစစ်တပ်ကိုလေရင်စီရောင်းချပို့ပေးနေတဲ့မြန်မာကုမ္ပဏီတွေကိုပိတ်ဆို့အရေးယူဖို့ Burma Campaign UK ကတောင်းဆိုလိုက်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကိုလေရင်စီပို့ပေးနေတဲ့ UK, EU နဲ့ American ကုမ္ပဏီတွေကိုအဲဒီလိုတင်ပို့ပေးနေတာတွေရပ်တန့်ဖို့လည်းတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ကအသုံးပြုနေတဲ့ဂျက်လေယာဉ်ရဟယင်နဲ့အခြားလေယာဉ်တွေဟာရုရှားတရုတ်ဆာဗီးယားနဲ့ပါကစ္စတန်နိုင်ငံတို့ကလာကြတာမို့ပုံမှန်အရက်ဘက်ကူတန်ရောက်ဝယ်ရေးလေရင်တွေအသုံးပြုကြတဲ့ Jet A1 လေရင်စီကိုပဲအသုံးပြုတယ်လို့ဆိုပါတယ်။ဒါကြောင့်ဒီလိုပိတ်ဆို့အရေးယူလိုက်တဲ့အတွက်ပြည်တွင်းလေရင်ခီးစဉ်တွေနဲ့မြန်မာနိုင်ငံမှာစီဖြည့်တဲ့နိုင်ငံတကာလေကြောင်းခီးစဉ်တွေထိခိုက်မှာကိုလည်းကြီးညာချက်ကအတိမတ်ပြုထားပါတယ်။ဒါပေမဲ့လေကြောင်းကနေအတိုက်ခိုက်ခံရတဲ့ပြည်သူတွေရဲ့ဒုက္ခနဲ့ရှင်လိုက်တဲ့အခါဒါဟာနိုင်ရှင်မှုရမပြောပါတော့တဲ့ထိခိုက်မှုသာဖြစ်တော့ကြောင့်မြန်မာနိုင်ငံကိုလေရင်စီတင်ပို့တာကိုပိတ်ဆို့အရေးယူဖို့ Burma Campaign UK ကတောင်းဆိုလိုက်တာပါ။လင်းနိုင်ငံအစည်းအဝေးကိုတက်ဖို့အမေရိကန်နိုင်ငံသားဝန်ကြီး Anthony Blinken ဟာ Australia နိုင်ငံကိုတနင်္လာနေ့နောက်ပိုင်းကထွက်ခွာသွားခဲ့ပါတယ်။ Indo-Pacific ဒေသမှာရေကြောင်းနဲ့ Cyber လုံခြုံရေးအတွက် Australia, India, Japan နဲ့ American ပြည်ထောင်စုတို့ကတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့ September လမှာ AUKUS လို့ခေါ်တဲ့American, UK နဲ့ Australia တို့ပါဝင်တဲ့သုံးနိုင်ငံလုံခြုံရေးဆိုင်ရာမိတ်ဖက်အဖွဲ့ကိုဖွဲ့စည်းပြီးတဲ့နောက် Australia ကိုနိုင်ငံခြားရေးဝန်ကြီးကပထမဦးဆုံးချိန်တွားရောက်တားလဲဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့တာဝန်ရှိသူတွေက AUKUS သုံးနိုင်ငံအဖွဲ့နဲ့ quad လို့ခေါ်တဲ့၄နိုင်ငံအဖွဲ့တို့ကိုသတိကြီးကြီးထားနေပါတယ်။ပြီးခဲ့တဲ့နှစ် September လက၄နိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကို American သမ္မတ Joe Biden ကအင်ရှင်ဖြစ်ကျင်းပတဲ့အခါဒီလိုဒေသဆိုင်ရာပူးပေါင်းဆောင်ရွက်မှုမျိုးတွေဟာတတိယတနိုင်ငံကိုပြစ်မှတ်မထားသင့်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကြောက်လီကျန်းကပြောခဲ့ပါသေးတယ်။ August 3နိုင်ငံအဖွဲ့ကိုလည်းအလွတ်အလွန်တာဝန်မဲ့တဲ့အဖွဲ့အဖြစ်တုံ့နှုံးခေါ်ဝေါ်ခဲ့ပူးပါတယ်။ယူကရိန်းနဲ့ဆက်တင်းမာမှုအတွက်လာမယ့်ရက်တွေဟာအရေးပါတဲ့ရက်တွေဖြစ်တယ်လို့မော်စကိုမှာရုရှားသမ္မတပူတင်နဲ့တွေ့ဆုံပြီးတဲ့နောက်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကအင်္ဂါနေ့ကပြောပါတယ်။သမ္မတနှစ်ယောက်ဟာတနင်္လာနေ့ကညစာအထူးဆိုင်ရင်9နာရီကျော်စကားပြောခဲ့ကြပါတယ်။ဒီခီးစဉ်ဟာလာမယ့်နှစ်လအကြာရွေးကောက်ပွဲဝင်မဲ့မက်ခရွန်အတွက်လည်းသူ့ရဲ့တန်တမာရေးဆောင်ရွက်ချက်တွေအတွက်အရေးကြီးတဲ့ခီးစဉ်တစ်ခုဖြစ်ပါတယ်။တင်းမာမှုပုံမှုမကျေပြန့်လန့်စေဖို့အတွက်အတော်ကိုမြန်မြန်ဆက်ဆက်လုပ်ကြရပါမယ်လို့မက်ခရွန်ကဆိုပါတယ်။ရုရှားရဲ့တောင်းဆိုချက်တွေအရယောပနိုင်ငံတွေကပြောနေတာနဲ့သဘောအဖြစ်အတူတူပဲလို့မက်ခရွန်ကယူဆပါတယ်။တပ်တွေချထားရမှာကန့်သက်ရေးသမယိုးချက်စီရေးလှုပ်ရှားမှုဆောင်ရွက်မှုတွေပွင့်လင်းမြင်သာရေးဒုံးကြီးရန်ကာကွယ်ရေးအပေါ်ပွင့်လင်းမြင်သာရေးတာတို့နဲ့တာဝေးပြစ်ဒုံးကြီးတွေနဲ့ပတ်သက်ပြီးလှုပ်ထုံးလုံနည်းဆရာကတ်သက်ချက်နဲ့စစ်ဆေးနိုင်မှုအစရှိတဲ့တောင်းဆိုချက်တွေကိုမက်ခရွန်ကညီညွန်းပြောဆိုတာပါမက်ခရွန်ကယူကရိန်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့အခါသမ္မတပူတင်နဲ့ထပ်မံတွေ့ဆုံအောင်မှာဖြစ်ပါတယ်ခုလိုဆွေးနွေးတာတွေကိုများများလှုပ်ချေအဖြစ်ရလဒ်ကိုရရှိလိမ့်မယ်ဆိုတာကျွန်တော်သိကြပါတယ်လို့ပြင်သစ်သမ္မတမက်ခရွန်ကပြောပါတယ်။ပြင်သစ်သမ္မတနဲ့တွေ့ဆုံအပြီးမှာတွေ့ရမှုတချို့ရခဲ့တယ်လို့လည်းရုရှားသမ္မတပူတင်ကပြောပါတယ်။မက်ခရွန်ဟာယူကရိန်းကိုရောက်ရှိနေပြီးသမ္မတနဲ့ဒီနေ့နေ့လယ်မှာတွေ့ဆုံခဲ့ပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင် VOA American တန်းကနေထိပ်တန်းရောင်းနိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မကအလိမ်ပါပါကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ထောက်ခံမှုမပါဘဲတဖက်သက်အရေးယူတန်းခတ်မှုတွေဟာတရားမဝင်ဘူးလို့ယူကရိန်းအရေးမှာဖိအားပေးခံနေရတဲ့ရုရှားနိုင်ငံနဲ့တရုတ်နိုင်ငံတို့ကပြောလိုက်ပါတယ်။လုံခြုံရေးကောင်စီရဲ့ပိတ်ဆို့အရေးယူမှုတွေကသာတရားဝင်ပါတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားဒုတိယအမြဲတမ်းသံအမတ်ကြီးဒမထရီပိုလီယန်စကီကပြောခဲ့ပါတယ်။ဒီလိုပိတ်ဆို့မှုတွေဟာကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုတုံ့ပြန်ဖို့အရေးကြီးတဲ့လက်နက်ဖြစ်တယ်လို့သူကဆိုပါတယ်။ဆီးရီးယား၊ဘီလာရုစ်၊ကျူဘာ၊ဗင်နီဇွဲလာ၊အီရန်၊အာဖဂန်နစ္စတန်၊မြန်မာနဲ့မာလီစတဲ့နိုင်ငံတွေရဲ့အချုပ်အခြာအာဏာကိုထိခိုက်စေတဲ့တပ်ဖက်သက်လှုပ်ဆောင်မှုတွေကိုမစ္စတာပိုလီယန်စကီကရှုံချခဲ့ပါတယ်။ဒါပေမဲ့လည်းရုရှားကျူးကျော်မှုချင်းချောက်ခံနေရတဲ့ယူကရိန်းနိုင်ငံအရေးကိုတော့ထည့်သွင်းမပြောခဲ့ပါဘူး။ကုလသမဂ္ဂဆိုင်ရာတရုတ်သံအမတ်ကြီးကြောင်ချင်းကလည်းတပ်ဖက်သက်အကြက်ကင်ပိတ်ဆို့အရေးယူမှုတွေဟာစိုးရိမ်စရာဖြစ်တယ်လို့ပြောခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ထောက်ခံမှုရတဲ့အရေးယူပိတ်ဆို့မှုတွေကိုလည်းအလွန်အကျွံအသုံးမချဖို့သူကပြောပါရယ်။မြောက်ကိုရီးယားအပေါ်အရေးယူတန်းခတ်မှုတွေနောက်ဆက်တွဲအဖြစ်လူသားချင်းစာနာမှုအခြေအနေအပြင်းပြင်းထန်ထန်တက်ရောက်စေခဲ့တယ်လို့လည်းတရုတ်သံမတ်ကြီးကပြောပါရယ်။ဒါပေမဲ့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒရာ သောမတ်စ်ဂရင်းဖီကတော့မြောက်ကိုရီးယားရဲ့ဆိုးရွားလာတဲ့စီးပွားရေးအခြေအနေဟာနိုင်ငံရဲ့အမှားလို့အခိုင်အမာပြောခဲ့ပါရယ်။ထိုင်ဝမ်နိုင်ငံမှာအသက်18နှစ်ပြည့်ချိန်မဲပေးခွင့်ရဖို့လှုပ်ရှားမှုတွေတစတစအရှိန်မြင့်လာနေပါတယ်။ထိုင်ဝမ်မှာအသက်18နှစ်ပြည့်သူတိုင်းလွတ်လပ်စွာနေနိုင်သလိုအိမ်တော်ပြုနိုင်ပြီးအရွယ်ရောက်သူတယောက်အဖြစ်တရားရုံးတင်စစ်ဆေးခံနိုင်ပါတယ်။သူတို့တွေဟာစစ်မှုထမ်းဖို့တောင်ခေါ်ခံရနိုင်ပါတယ်။ဒါပေမဲ့သမ္မတရွေးကောက်ပွဲနဲ့လွှတ်တော်ရွေးကောက်ပွဲတွေမှာတော့မဲမပေးနိုင်ပါဘူး။မဲပေးခွင့်အသက်ကိုအသက်18နှစ်ကိုပြောင်းလဲပေးဖို့နှစ်တော်တော်ကြာကြာဆွေးနွေးခဲ့ပေမဲ့လည်းဒီမိုကရေစီအသွင်ကူးပြောင်းပြီးနောက်ပိုင်းရာစုနှစ်ရဲ့၄ပုံတစ်ပုံမှာတော့ထိုင်ဝမ်နိုင်ငံသားတွေရဲ့မဲပေးနိုင်တဲ့အသက်ကတော့20မှာပဲဖြစ်နေသေးပါ2018ခုနှစ်ကတည်းကအသက်18နှစ်ကျော်တဲ့ထိုင်ဝမ်နိုင်ငံသားတွေဟာလူမှုဆန္ဒခံယူပွဲတွေမှာမဲပေးလို့ရပါတယ်ဒါပေမဲ့လည်းသမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေမှာပါဝင်မဲပေးခွင့်ကတော့ဖွဲ့စည်းပုံဆိုင်ရာပြင်ဆင်ရင်းမှာအကြက်အတဲကျုံနေပါတယ်။ဒ ထိုင်ဝမ်မှာအသက်16နှစ်နဲ့19နှစ်အရွယ်တွေကိုနိုင်ငံရေးအမည်ရင်ကျက်မှုမရှိသူများလို့ရှုမြင်ကြတာပါထိုင်ဝမ်ရဲ့အကြီးဆုံးနိုင်ငံရေးပါတီတစ်ခုဖြစ်တဲ့တရုတ်အမျိုးသားရေးပါတီကုမင်တန်ကတော့အသက်16နှစ်မဲပေးခွင့်ရဖို့အကိစ္စကိုစန့်ကျင်နေပါတယ်လူငယ်ပိုင်းတွေကြားမှာလူကြိုက်များတဲ့ DPP နဲ့ NPP လိုပါတီတွေကတော့အသက်16နှစ်မဲပေးရေးကိုထောက်ခံပါတယ်အမေရိကန်ပြည်ထောင်စုပြည်နယ်၄ခုကကျောင်းတွေမှာအခုကစပြီးတစ်လဒါမှမဟုတ်နှစ်လအတွင်းနှာခေါင်းဆီးမတက်မနေရတားမြစ်ချက်ကိုရုပ်သိမ်းမယ်လို့ဒီပြည်နယ်တွေကအုပ်ချုပ်ရေးမှူးတွေကပြောပါတယ်။ New Jersey, Connecticut, Delaware နဲ့ Oregon ပြည်နယ်တွေမှာ COVID မျိုးကွဲ Omicron ကူးစက်မှုအရှိန်လျော့လာတာကြောင့်အခုလိုကျောင်းတွေမှာနှာခေါင်းဆီးမတက်မနေရအမိန့်ကိုရုပ်ဖို့ပြောလာတာပါ။ရေရှည်မှာဒီကိုရိုနာဗိုင်းရပ်စ်ပိုးကဘယ်တော့မှပျောက်ကွယ်သွားမှာမဟုတ်ဘူးဆိုတဲ့အသိအကြောင်းဒီရောဂါပိုးနဲ့အတူရှင်တွဲနေထိုင်မှုနီးလန်းတွေရှာဖို့လိုတယ်လို့လည်းကြောင်းညင်သူတွေကပြောပါတယ်။ရောဂါကူးစက်မှုနှုန်းကျလာတဲ့ကယ်လီဖိုးနီးယားပြည်နယ်မှာလည်းကာကွယ်ဆေးထိုးထားတဲ့သူတွေအဆောက်အဦတွေနှာခေါင်းဆီးတက်ဖို့မလိုတော့ဘူးလို့တနင်္လာနေ့ကကြေညာခဲ့ပေမဲ့ကျောင်းတွေမှာတော့နှာခေါင်းဆီးဝစ်ဆင်ဖို့စီကန်းတွေကိုဆက်ရှိပါတယ်။ကာကွယ်ဆေးထိုးမထားသူတွေကတော့နှာခေါင်းဆီးအမြဲဝစ်ဆင်ထားရမှာဖြစ်သလိုကာကွယ်ဆေးထိုးထားတဲ့သူတွေအနေနဲ့လည်းအများပြည်သူနဲ့ဆိုင်တဲ့နေရာတွေတက်ကြီးဆောက်ရှောက်ရေးကိဟာတွေနဲ့လူအများစုဝေးတဲ့နေရာတွေမှာနှာခေါင်းဆီးတက်ကြဖို့ကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်အမေရိကန်နိုင်ငံဘွားနှင်းလျှောစီမံအိုင်လင်ဂူဟာအခုပေကျင်းဆောင်ရသည့်အိုလံပစ်ပြိုင်ပွဲအမျိုးသမီးနှင်းလျှောစီပြိုင်ပွဲမှာတရုတ်နိုင်ငံအတွက်ရွှေတံဆိပ်ဆုစုခူးသွားပါတယ်သက်16နှစ်အရွယ်အိုင်လန်ဂူဟာအမေရိကန်ပြည်ထောင်စုမှာမွေးဖွားသူတူဖြစ်ပြီးသူ့ရဲ့မိခင်ကတရုတ်လူမျိုးဖြစ်ပါတယ်။သူဟာအမေရိကန်နိုင်ငံသားအဖြစ်ဆက်ရှိနေမနေနောက်တရုတ်တန်းနဲ့အားကစားမဲ့ပန်ရှိုက်ကိစ္စလူမှုကွန်ရက်ပေါ်မှာသူ့ကိုပြောကြားဆိုကြတဲ့ကိစ္စတွေနဲ့ပတ်သက်လို့သတင်းတောက်တွေရဲ့မေးမြန်းတာတွေခံရပါတယ်။လူတွေကျမကိုမယုံရင်ကျမကိုမကြိုက်ရင်အဲ့ဒါသူတို့ဆုံးရှုံးမှုဖြစ်တယ်သူတို့ဘယ်တော့မှအိုလံပစ်ပြိုင်ပွဲမှာနိုင်မှာမဟုတ်ဘူးလို့သူကပြန်ပြောသွားပါတယ်။ဂူဟာသူ့ဘဝတက်တန်းရဲ့၄ပုံတစ်ပုံကိုတရုတ်နိုင်ငံမှာနေမယ်လို့ခန့်မှန်းထားပါတယ်ရှင
်။နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့အလိမ်မာတို့တင်ပြပေးကြတာပါခင်ဗျာ။ပြည်အမေရိကန်အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပြပုတ်ချက်တွေတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့စကိုင်းတိုင်းနဲ့ချင်းပြည်နယ်အတွင်းကတိုက်ပွဲသတင်းတွေနဲ့စပါမယ်။ချင်းပြည်နယ်မင်းတပ်မတူပြီးပဲနဲ့စကိုင်းတိုင်းကလေးမြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တို့ကြားတိုက်ခိုက်မှုတွေဆက်ရှိနေပါတယ်။မင်းတပ်ဖက်မှရဲကပိုးရင်တန်းတိုက်ခိုက်ခံရသလိုကလေးမြို့နယ်ထဲမှာလည်းချောင်းမြောင်းတိုက်ခိုက်ခံရတယ်လို့စစ်ကောင်စီဘက်ကပြောပါတယ်။နှစ်ဖက်တိုက်ခိုက်မှုအတွင်းလက်နက်ကြီးကြီးကြလို့ပုံခုနေတဲ့ဆက်ကျော်တဲ့တယောက်သေဆုံးခဲ့ရပါတယ်။ချင်းပြည်နယ်နဲ့စကိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညိုဦးကပြောပြပေးပါပါခင်ဗျာ။
စစ်ကောင်စီတပ်တွေစစ်အာဏာရဲ့ရခိုင်ဖြစ်နေတဲ့ချင်းပြည်နယ်ထဲမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေဆက်ပြီးတော့တိုက်ပွဲတွေဖြစ်နေတာပါ။မတူပီမြို့ကနေပြီးတော့မင်းတပ်မြို့ကိုသွားတဲ့စစ်တပ်ရင်တွေကိုမတူပီမင်းတပ်ချင်းကာကွယ်ရေးအဖွဲ့တွေကလက်ချောက်မှာခြုံခုတိုက်ခိုက်တာတွေဖေဖော်ဝါရီလ9ရက်နေ့အထိလုပ်ခဲ့တယ်လို့မင်းတပ်ကာကွယ်ရေးတာဝန်ရှိသူတူဖြစ်တဲ့ Slime Yoman ကပြောပါတယ်။
ကျွန်တော်တို့အဲမတူပီ CDF ကအဲဂျင်တန်ကိုတိုက်ခိုက်တယ်မင်းတပ် CDF ကတော့တောက်ဆောင်ပေ90 90မိုင်းချောက်စီကလေးမှာတော့မတော့တော့ပဲတက်ကိုရပဲဒီဆက်ဆောင်ရတာတို့မှာကျွန်တော်တို့တက်ကိုရစနာ73ချိန်လောက်တက်ဖြစ်တယ
်တင်းလာနေတုန်းကစစ်ရင်နှန်းကိုဒေသခံကာကွယ်ရေးအဖွဲ့တွေကမိုင်းခွဲတိုက်ခိုက်တာကြောင့်စစ်တပ်ဘက်ကနေပြီးတော့လက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်မှုအတွင်းစေကျော်တဲ့အရွယ်အရသာတူတည်ဆုံးခဲ့တယ်လို့လည်းပြောပါတယ
်ရန်ပန်ဖြစ်တဲ့လက်နက်ကြီးတွေကအဲမီတာဆိုပုံနေတဲ့ခြေထဲမှာကျအပ်ပါဘူးအလူငယ်တယောက်လက်နက်ကြီးချီမှပြေးသွားတယ်စေကျော်တဲ့အရွယ်ပဲ
မိသားစုနဲ့အတူပုံခုနေတဲ့လူငယ်တည်ဆုံးသွားတာဖြစ်ပါတယ်ကြံမိသားစုဝင်တွေကတော့ထိခိုက်မှုမရှိဘူးလို့သိရပါတယ်။မင်းတပ်နဲ့မတူပီလမ်းဘက်တင်းလာနေတုန်းကပြစ်ခတ်တိုက်ခိုက်မှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့အခုလိုပြောပါတယ
်။မင်းတပ်ဘက်မှာမနေ့ကတော့ကျွန်တော်နေ့လယ်နှစ်နာရီလောက်မှာတပ်ကနေပေါ်ကရိတ်ခါပူတဲ့ရင်ကိုမင်းတပ်နဲ့မတူပီကြားထဲမှာလက်လုံမိုင်းနဲ့ကျွန်တော်ဘိုင်းဆွဲတိုက်ခိုက်ခဲ့တာလို့ရှိတယ်။ဟိုကတော့အနှဲငယ်ဖြစ်တဲ့ဟာရှိတယ်။ကျန်တာတော့ပြီးကြတော့မရှိပါဘူ
း။မင်းတပ်မြို့မှာခြေဆိုင်တဲ့စစ်တပ်ကမတူပီမြို့နယ်ထဲမှာရှိတဲ့စစ်စခန်းတွေစီကိုစီအာလက်နက်နဲ့ထောက်ပို့ပစ္စည်းတွေကိုဇန်နဝါရီလ24ရက်နေ့ကသွားပို့ခဲ့တာပါဒီကနေ့ဖေဖော်ဝါရီလ10ရက်နေ့မှာတော့အဲ့ဒီစီရင်တန်းတွေမင်းတပ်မျိုးကိုပြန်လည်ရောက်ရှိလာပါတယ်အခုလိုမျိုးစီရင်တန်းတွေအသွားပြန်ခီးမှာခြုံခုတိုက်ခိုက်ခံမှုတွေဖြစ်ခဲ့တာပါချင်းမီနယ်နဲ့ကပ်နေတဲ့စကိုင်းတိုင်းကလေးမျိုးနယ်ဘက်မှာလည်းဒေသခံ PDF ကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်ရှိနေပါတယ်မနေ့ဖေဖော်ဝါရီလ9ရက်နေ့ကကလေးမျိုးတောင်ဘက်မှာ၃ချိန်ထက်မနည်းတိုက်ပွဲတွေဖြစ်ခဲ့တယ်လို့ရန်ကြီးအောင်ဒေသခံတူကပြောပါတယ
်။အမေကမနေ့ပိုင်းတော့90နာရီလောက်ကျွန်တော်ကရန်ကြီးအောင်သားမှာမိုင်းဆွဲတာကြာ ဆက်တက်ကအဲ့အဲ့နာလမ်းကြောင်းဆက်ကြောင်းကားလာလို့အမိုင်းဆွဲတာကိုဦးဆက်ဦးကြီးနာရစီရတော့ပြတ်သွားတယ်ဆက်တက်
ဖေဖော်ဝါရီလ9ရက်နေ့ကလေးမြို့တောင်ပိုင်းဒေသတိုက်ပွဲတွေမှာစစ်ကောင်စီရင်တန်းကိုဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေက၄ကြိမ်မိုင်းဆွဲတိုက်ခိုက်ခဲ့လို့စစ်ကောင်စီဘက်က18ဦးကြာပြီးတော့ချင်းမြို့သားကာကွယ်ရေးဖွဲ့ CTNF တပ်ဖွဲ့ဝင်တူကြာဆုံးတယ်လို့ PDF ကလေးကထုတ်ပြန်ထားပါတယ်။ကလေးမြို့တောင်ပိုင်းနမြောင်းရွာနာကချောင်းခွာရွာဘက်မှာမနေ့ကတိုက်ပွဲဖြစ်ခဲ့တာလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကလည်းပြောပါတယ်။အခုလိုမျိုးကလေးမြို့နယ်တောင်ပိုင်းဒေသမှာတိုက်ပွဲတွေမကြာမကြာဖြစ်နေတာမို့လို့အဲ့ဒီဒေသမှာရှိတဲ့ရွာသားထောင်ကနဲဟာကလေးမျိုးတွေမှာစစ်ပီးခိုလုံနေရတယ်လို့ရန်ကြီးအောင်ဒေသခံတူကလည်းပြောပါတယ
်။ကလေးမျိုးကဒီတအူးပေါင်းကြောင်းမှာလေစစ်ဆောင်စခန်းလေးလောက်တာဥည်ဖောက်ပါ2000ရောက်လို့ရှိနေ
လက်ရှိဒီကလေးမျိုးအတွင်းမှာစစ်ကောင်စီတပ်နဲ့ဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဖြစ်တဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF PDF ကလေးနဲ့ချင်းမျိုးသားကာကွယ်ရေးအဖွဲ့ CNDF အစတွေပူးပေါင်းဖွဲ့တွေတိုက်ပွဲဖြစ်နေတာလားနဲ့ချီရှိနေပြီဖြစ်ပါတယ်။တဲပိုးတွေကြောင့်မလို့ဘေးလွယကိုထွက်ပြေးပုန်းခိုနေရတဲ့ဒေသခံတွေကလည်းထောင်ထဲချီလာပြီးဖြစ်ပါတယ်ခင်ဗျာ
။ကိုသားညုံပြောပြပေးခဲ့တာပါခင်ဗျာ။မကြာခင်မှာကချင်ပြည်နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်တွေရိခါခက်ခဲဖြစ်နေတဲ့အကြောင်းကိုတင်ပြပေးသွားပါမယ်။အခုတော့ရခိုင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုတင်ပြပေးပါမယ်။စစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကဖောက်ဝချောင်းကျေးရွာအနီးမှာဇန်နဝါရီလ9ရက်နေ့ညကစစ်သားတွေပါလာတဲ့အရတားကားတစီမိုင်းဆွဲတက်ခိုက်ခံခဲ့ရပါတယ်။ညာတော့ကပောက်ကွဲပစ်ခတ်တန်းနေကြခဲ့ရပြီးဒီနေ့ပနက်ပိုင်းမှာတော့ကားပေါ်ပါသွားတဲ့ဒေသခံရင်မောင်းနဲ့ကားပိုင်ရှင်မျိုးသမီးတို့သေဆုံးသွားတာကိုဒေသခံတွေကပြောပြကြပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကိုညင်းညာကပြောပြပေးပါမယ်ခင်ဗျာ
။ရခိုင်ပြည်မောင်းတော့မြောက်ပိုင်းဖားဝစ်ချောင်းကျေးရွာနီးမှာစစ်သားတွေလိုက်လာတဲ့အရတားကားတစီကိုမနေ့ညနေပိုင်းကမိုင်းဆွဲတိုက်ခိုက်ခံရပြီးမနေ့မှာတော့ကားမောင်းသူအမျိုးသားနဲ့အတူကားပိုင်ရှင်အမျိုးသမီးသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ကကားကိုပေါ်တာဆွဲသွားပုံရပြီးတော့ည7နာရီလောက်မှာဖားဝစ်ချောင်းကျေးရွာနဲ့တမိုင်လောက်အကွာနေရာကနေပောက်ကွဲတံတွေနဲ့အတူတနက်ပြစ်တံတွေနိုင်ဝက်လောက်ထိကြားရတယ်လို့ဒေသခံတွေကပြောပါတယ်။ဒီမနေ့မှာတော့သေဆုံးသူဒေသခံ2ဦးရဲ့အလောင်းကိုရဲတပ်ဖွဲ့ကဒေသခံတွေကိုလာအပ်တယ်လို့ဖားဝစ်ချောင်းဒေသခံတို့ကပြောပါတယ
်။နေ့7နာရီကျော်အတန်တော့ကြားရပါ။တနက်တန်ပါတီအတန်တော့ကြားရဒီကျွန်တော်အဲ့လောက်ပဲကြည့်ရလိုက်တယ်ကျွန်တော်ကလည်းနုံရနေတာပေါ့အဲအဲ့ဒါကဆုံးသွားတဲ့နေရာဆိုတာကျွန်တော်မိုးလင်းမှကြည့်ရတာသူတို့ဆုံးသွားတွေကညာ7နာရီကျော်မှာပြဿနာဖြစ်တဲ့အချိန်မှာဆုံးသွားလာပြီးဒီမှာဆုံးသွားလို့ဆိုတော့ကျွန်တော်တော့မသိပါဘူးအလုံးကနေပြီးကျွန်တော်ကိုရေးတက်ဖွဲ့ကဧည့်တာပါဒီလိုဖို့တော့ခွန်ပြီးလောက်နေတာပါအမျိုးသားအမျိုးသမီးကနေပြီးတိုင်ရံသားဟိုအမျိုးသားကကြာရင်တော့ဟိုမူဆင်းနေပေါ့ဒီသူတို့ကသူ့ဘရဲ့လောက်ကြိုက်ပဲပေါ့ဥမာဒီလိုအတိုက်တွေဝါရီတွေရောင်းချရတာသိရှိတာ
စစ်တပ်အင်အားတွေပို့ပြီးတိုးချထားတဲ့မောင်းတော်မြို့နယ်မြောက်ပိုင်းမှာဖေဖော်ဝါရီ4ရက်နဲ့6ရက်နေ့တွေမှာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA တပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်လူနေကျေးရွာတွေအနီးမှာအခုလိုတိုက်ခိုက်မှုတွေဖြစ်ပွားတာကြောင့်ဒေသခံတွေဘက်ကစစ်ပွဲတွေပြန်ဖြစ်လာမှာကိုစိုးရိမ်နေကြတယ်လို့လည်းပြောပါတယ
်ဘယ်လိုမျိုးအဲ့လိုဖြစ်တာကျွန်တော်ကနေပြီးဒီနာအနီးနားမှာဖြစ်တဲ့ပြည်သူဆိုရင်ကျွန်တော်ကနေပြီးစိုးရိမ်ကြတာဖြစ်တယ်လောက်ကိုင်းသွားကောင်းနေတယ်တော့ခင်ဗျာတမေတော့ဆက်နေကြနေကြရည်လို့ဆိုတော့ခလိုက်ချပြီးကြတယ်လို့ဆိုတော့ဒီလိုရှိမှာကိုဆရာကြီးဒေသခံတွေဒီခိုင်းမှာတာဝန်တွေလည်းဒုက္ခရောက်မှာပုံပြတဲ့ဒီကြီးလိုက်ဒုက္ခဒီမျိုးတွေကိုပုံပုံလေးပဲကျွန်တော်ကမဆက်ချင်ဘူ
းမောင်းတော်မျိုးနဲ့မြောက်ပိုင်းမှာအာစာအကျန်းဖတ်အဖွဲ့ကလည်းလှုပ်ရှားပါတယ်တက်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာအေးအဖွဲ့ဆိုတာအေးဘက်ကပြောမှသိရတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
တော့ကြောဒီရက်နေ့နဲ့6နှစ်မှာဖြစ်ခဲ့တာရှိပါတယ်နောက်ပိုင်းဖြစ်ခဲ့တာတော့မရှိပါဘူးဒီရက်နေ့မှာကျွန်တော်တို့မနေ့7နှစ်ရီလောက်မှာဒီနေ့ဖြစ်တာတော့မဟုတ်ဘူးအဲဒီမှာကျွန်တော်တို့ရဲသားဆောင်တပ်ဖွဲ့ကကင်းလဲတယ်ကင်းလဲတဲ့အခါမှာအောင်သူတို့ခမောင်းစိတ်တို့တောင်ပြူဝဲတို့အဲဒီမောင်းတော်မြောက်ချမ်းပေါ့နေရာတဲ့ဆေးအရင်ကဝင်ထွက်နေတဲ့နေနေအဲဒီခြံစည်းရိုးနဲ့တခြံစည်းရိုးလိုက်စီတယ်အဲဒီကခြံစည်းရိုးဘေးမှာမိုင်းထောင်တိုက်ခိုက်ကြတာရှိတယ်အဲဒီတော့ရဲအချို့ထိခိုက်ဒဏ်ရာရှိကြတာရှိတယ်အဲဒါကြောင့်လို့အဲဒီဘက်မှာကျွန်တော်တို့နေနေမှာလုံးလုံးကြီးတိုးမြင့်ပြီးဆောင်တယ်လုံးလုံးကြီးတိုးမြင့်ဆောင်တယ်ကတမန်သားကြီးရွာနာလေးမှာတိုက်ပွဲဖြစ်တယ်ကျွန်တော်တို့ကတော့ရခင်တို့ကအဲ့မှာ ARS နဲ့ပဲဖြစ်တယ်ဆိုပြီးတော့ကြွာပြီပါပေါ့ ARS နဲ့ပဲဖြစ်တယ်အဲ့မှာလက်နဲ့တလဲရလိုက်တယ် ARS နဲ့ဖြစ်တယ်လို့ပဲကျွန်တော်ထင်ခဲ့တယ်နောက်ပိုင်းမှာ A ကတော့သူတို့ထွက်တော့တာကြီးသူတို့နဲ့ဖြစ်တယ်သူကအဲ့မှာပဲသိတော့တယ်အဲ့နေမီကတော့သူတို့နေနေလဲမဟုတ်ဘူးအဲ့တော့အဲ့မှာ၄ရက်နေမှာအဲ့လိုဖြစ်ခဲ့တယ်အဲ့လုံးလုံးကြီးအဖို့နေမှာ6ရက်နေမှာခါထပ်ရောကြကျွန်တော်တို့ဖြစ်ခဲ့တာမျိုးရှိတယ်6ရက်နေမှာကျွန်တော်တို့နေကင်းပိုင်းလောက်မှာပဲ6ရက်နေမှာလည်းမိုင်းဆွဲတိုက်ခိုက်ပေါ်ကြောင့်ဝိုင်းဝန်းပစ်ခတ်တာရှိတယ်။အဲဒီမှာတော့ကျွန်တော်တို့စီကထိခိုက်ဒဏ်ရာရတဲ့ရှိတဲ့လူတချို့ရှိတယ်။အဲ့ဖြစ်စင်ပါဗျ။ကြံတဲ့နေ့တွေမနေ့ရလည်းဖြစ်ခဲ့တာမရှိဘူး။ဒါနဲ့9ရက်နေမှာလည်းဖြစ်ခဲ့တာမရှိပါဘူး။
A ီဘက်ကတော့သူတို့တပ်ဖွဲ့ဝင်တွေအပေါ်စစ်တပ်ကထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့အေအေပြောခွင့်ရခိုင်တုခါက VOA ကိုပြောပါတယ်။မြခိုင်ပြည်နယ်မှာ2020အောက်တိုဘာလကစလို့စစ်တပ်နဲ့အေအေအဖွဲ့ကြားနှစ်ဖက်နားလည်မှုနဲ့အပြစ်ခတ်ရက်ဆဲထားတာပါ။ဒါပေမဲ့အပြစ်ခတ်ရက်ဆဲထားတာတစ်နှစ်ကျော်ကြာလာတဲ့အချိန်2021ခုနှစ်နိုဝင်ဘာလ9ရက်နေ့မှာတော့ပထမဦးဆုံးအကြိမ်နှစ်ဖက်အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဲ့ဒီအချိန်ကလေးကမောင်းတော်မြို့နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့အေအေအဖွဲ့ကြားစစ်ရေးတင်းမာနေတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တော်တော်များများကိုအေအေကဆိုးမိုးနယ်မြေအဖြစ်ထိန်းချုပ်ထားတာပါစစ်တပ်ဘက်ကထိုးစစ်ဆင်လာရင်တော့ခုခံတဲ့အနေနဲ့ရခိုင်ပြည်နယ်ကဘယ်နေရာမဆိုတိုက်ပွဲဖြစ်လာနိုင်တယ်လို့အေအေပြောခွင့်ရခိုင်တုခါက VOA ကိုပြောဆိုထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018ကုန်ပိုင်းလောက်ကနေပြီးတော့2020အောက်တိုဘာလအထိအေအေအဖွဲ့နဲ့စစ်တပ်အကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တာကြောင့်ဒေသခံ2,000ကျော်လောက်နေရာစွန့်ခွာထွက်ပြေးခဲ့ရပါတယ်လက်ရှိအချိန်မှာလဲစစ်ဘေးဒုက္ခတွေတသိန်းနီးပါးနေရမပြန်နိုင်ကြသေးပါဘူးအခုလဲမောင်းတော်မြို့နယ်ထဲမှာတိုက်ပွဲတွေပြန်ဖြစ်နေပြီးစစ်ရေးတင်းမာနေတာကြောင့်ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့တိုက်ပွဲတွေဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာ View American တန်ခါနဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါဒုတိယပိုင်းနိုင်ဝက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့ဥရိယာတီပြောင်းလဲလာမှုကြောင့် Coffee ရှားပါမဲ့အရေးကြုံနေရတဲ့တည်င်းဆောင်ပါတဲ့ပုံကိုလည်းတင်ပြပေးပါမယ်အခုတော့ကချင်ပြည်နယ်အတွင်းကဆစ်ဆောင်ဒုက္ခတွေရိခါခက်ခဲကြုံနေရတဲ့တည်င်းကိုပြောပြခြင်းပါလေကချင်ပြည်နယ်ပူတာအောင်မြို့နယ်အတွင်းမှာဆစ်ကောင်စီနဲ့ KIA အကြားတိုက်ပွဲဖြစ်ပွားနေတာကြောင့်ကြေးရွာနေရွာတဲ့မင်းထောင်းနဲ့ချီတဲ့ပြည်သူတွေဟာတောတောင်တွေထဲမှာပုန်းခိုနေကြရပါတယ်စစ်ပြေးဒုက္ခတွေအများစုအနေနဲ့အ धिक အမိုးအကာတွေလိုအပ်နေကြပြီးရေရှည်အတွက်ရိခါအခက်ခဲပါရှိနေကြပါတယ်ပူတာအိုကဆစ်ဆောင်အခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါပါခင်ဗျာ
ပူတာအိုမြို့နယ်အတွင်းစစ်ကောင်စီနဲ့ကချင်လက်နက်ကန်ကျန်ရီတို့ကြောင့်ဖေဖော်ဝါရီလတရနေ့ကလေးကစပြီးတိုက်ပွဲတွေဖြစ်နေတဲ့အတွက်လုံရှာရန်ရွာနဲ့စွမ်းပီရန်ရွာကရွာသားတွေဘီလူရမှာထွက်ပြေးပုန်းခိုနေကြပါတယ်လုံရှာရန်ရွာကဒေသခံတွေဆိုရင်လောလောဆယ်တောတောင်တွေထဲမှာထွက်ပြေးနေရတဲ့အကြောင်းစစ်ဘေးရှောင်မျိုးသမီးတူက VOA ကိုပြောပါတယ်အဲ
လုံရှာရောင်မှာလည်းအဲ့လိုပဲโอ้โตสมาไปตอนนี้อ่ะอะคุณเนี่ย3เดือนแล้วสิลงชายมาไอ้สุดไลฟ์ตัวนี้มันเลิกเนาะนี่ประมาณ7ปีลาไปเสร็จแล้วไม่เสร็จมาจောက်ลงเลยเนาะอัญญาจีเนี่ยจะมาไปถองท่าเลยสรมาปงนี่จีลาแล้วมางารู้ตัวมาจ๋ามาจีจ๋ามาไว้สมาอันนี้ปงจีมาโหเลยจောက်เลยแล้วปิ่นดีมาเนาะลีเนี่ยลาไต่มาโหเลยจောက်นี่ลูก
ดอเรมาปงช่องเนี่ยดูอีด้วยกูดูอติจะไม่ติไปแม้စစ်ပြေးဒုက္ခတွေတွေတွေ့ကြုံနေရတဲ့အခက်အခဲကိုသူကအခုလိုဆက်ပြောပါတယ်
။ခကျဲကဒီမှာအချို့လူတွေကမှအမိုးကမရှိဘူးတော့ပြေတော့သွားနေနေ။တိဆောက်ခုအမိုးမိုးဖို့မိုးကရင်းရှိဘူးပေါ့။တော့လူမျိုးနဲ့အရင်ဒုက္ခရောက်ပြီးသားမိုးလေးတိရတော့နေတာလည်းဒီရမိုးရွာလိုက်မှာပေါ့။အဲ့လိုမျိုးနဲ့သွားကြရိတ်ခါသွားလက်ခံပါတယ်ဆိုတာအခုဘယ်လိုမျိုးဘယ်လိုပြောမလဲ။သူတို့အဲရှင်မင်းကဘယ်လောက်ဘလောက်ကြာနေဆိုတော့မကျိုးနိုင်ဘူးမရုပ်ပါနိုင်တာတင်းခွဲအလိုမျိုးပဲပါနိုင်ရေရှည်ဆိုတော့အရန်ဒုက္ခရောက်မဲ့ပုံကြည့်တယ
်ဒေသရင်းကူညီနေသူတွေကတော့လုံရှာရန်ရွာကစပေးဆောင်သူအနည်းဆုံး2000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်လုံရှာရန်ရွာသားတွေလိုပဲတောတောင်ထဲမှာပုန်းဆောင်နေရတဲ့စွမ်ပီရန်ရွာသား1000ကျော်ရှိတယ်လို့စွမ်ပီရန်ရွာသားတယောက်ကပြောပါတယ်အခုလိုပူတော်မြို့နယ်ကတောတောင်တွေထဲမှာပုန်းဆောင်နေရတဲ့စပေးဒုက္ခတွေတွေအတွက်ရေခါပို့ပေးနိုင်မှုလဲအခက်ခဲတွေရှိနေပါတယ်စစ်တပ်ဘက်ကကုန်ပစ္စည်းတွေကိုကန့်တန့်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီနေသူတူကပြောပါတယ
်ခုကကျွန်တော်ဒီအဆောက်အအုံတွေပါရင်ပြည်နယ်ဆောင်မှာဆက်ချက်မှုရတဲ့အများကြီးရှိရကြအောင်ဒီချိန်မှာလက်တာတဲ့ကားတွေကုန်ကျင်ကားတွေပါတော့ကျွန်တော်ချစ်ချစ်ရဲတားတော့တာဘုန်းနဲ့ဆန်းချီဆမ်းမတင်ခဲ့ပါစားကုန်တော့မတင်ခဲ့ဘူးပါစားစစ်တပ်ခတာပါမစားတောင်းဆက်ကောင်းနေတယ်လို့မရဟုတ်ကဲ့ဒါကကြားမှာဖြစ်နေကြဟုတ်
အခုလိုမျိုးစစ်တပ်ဘက်ကအခြေခံစားကုန်တွေတည်ယူဖို့ကန့်သတ်နေတဲ့အတွက်ကြေးရွာ12ရွာလောက်အထိအစားအသောက်ရိခာအခက်ခဲဖြစ်နိုင်တယ်လို့လည်းပြောပါရယ်ဖေဖော်ဝါရီလတရနေ့ကလုံရှာရန်ရွာနဲ့စွမ်ပီရန်ရွာကစစ်ကောင်စီတပ်စခန်းကို KIA ကတိုက်ခိုက်ပြီးစွမ်ပီရန်စခန်းကို KIA ကသိမ်းယူခဲ့တာပါ3ရက်နေမှာတော့စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တာကြောင့်စွမ်ပီရန်ရွာသားတွေတောတောင်တွေထဲမှာထွက်ပြေးပုန်းခိုနေကြရတာဖြစ်ပါရယ်လုံရှာရန်ရွာကတော့ဒီလ9ရက်နေ့မှာနောက်တစ်ကြိမ်တိုက်ပွဲထပ်ဖြစ်ပြီး ကျေးရွာအနီးနားကိုလက်နက်ကြီးကြတာနဲ့လေကြောင်းကတိုက်ခိုက်မှာကိုစိုးရိမ်နာကြောင်းထွက်ပြေးနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့မြန်မာနိုင်ငံကစစ်ဘေးရှောင်နေအကြားကိုဗစ် -19 ကူးစက်နေတဲ့အခြေအနေကိုပြောပြချင်ပါတယ်။ကိုဗစ် -19 အတည်ပြုလူနာအခုရပိုင်းပြန်များလာနေတဲ့မြန်မာနိုင်ငံမှာရှမ်းပြည်နယ်နဲ့ကယားပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်တွေအကြားနေထိုင်မကောင်းဖြစ်သူတော်တော်များများရှိလာတယ်လို့ပရာဟိတကူညီပေးနေသူတွေကပြောပါတယ်။ကိုပူချောင်းဆူစတဲ့ကိုဗစ်ဖြစ်နိုင်တဲ့ရောဂါလက္ခဏာတွေပြပေမဲ့ကိုဗစ်ရောဂါပိုးရှိမရှိစစ်ဆင်နိုင်မှုအခက်အခဲရှိနေကြသလိုရောဂါမပြန့်အောင်ကာကွယ်နေထိုင်ဖို့လည်းမလွယ်ကူကြပါဘူးအခုလိုဖြစ်နေတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်ဆွန်မွန်ကပြောပြပေးမှာပါခင်ဗျာ
ဆောင်းရသည့်ချမ်းအေးလာတဲ့ကာလမှာရှမ်းပြည်နယ်ကယားပြည်နယ်တို့ကနေရထိုင်ခင်းမပြည့်စုံတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကြောင့်မှနှာစည်းချောင်းဆိုးဖျားနာနေတဲ့သူပုံမှန်များပြလာတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေကြသူတွေကပြောပါတယ်။ကယားပြည်နယ်လွိုက်ကော်မြို့နယ်ဘက်ကနေထွက်ပြေးလာပြီးတော့ရှမ်းပြည်နယ်စီဆိုင်မြို့နယ်ထဲမှာခိုးလုံနေကြတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကြောင့်မှကိုဗစ် -19 အတည်ပြုလူနာနှစ်ဦးတွေ့ရှိတယ်လို့ပရဟိတကူညီပေးနေတဲ့ခွန်ကျော်ဆွေကပြောပါတယ
်။လက်ရှိတော့ပရဖြစ်တဲ့အဲဒီဖျားနာတဲ့လူတွေချောဆိုးတဲ့လူတွေရှိတယ်ဗျ။တို့ကလည်းငွေရှိတယ်ဗျဖြစ်ကြတယ်ဖြစ်တယ်ဆိုတာလေကျွန်တော်တို့စခန်းမှာကကမန်တလင်းပေါ်မှာလည်းကတ်နဲ့ထူလေအိတ်ကကြောင့်အဲအေးရလေးပါလာတော့နော်အဲလိုလိုဆိုဆိုကျွန်တော်လည်းမရှိတဲ့ငွေကြီးအဆင်မပေါ်တော့လေကျွန်တော်လည်းခက်ခဲတော့ဘူးဗျခက်ခဲတော့ကျွန်တော်စခန်းမှာဟိုနေ့ဆစ်လိုက်တာလည်းရောက်ပေါ်သွားတယ်ပေါ်တော့ကျွန်တော်ကဆင်းပေါ်လိုက်တယ်သူနဲ့ contact ပါဆင်ကတော့ကျွန်တော်ကိုင်းထားပြီးတော့ဒီကန်ထားပြီးလိုက်
စီဆိုင်မြို့ထဲမှာစစ်ဘေးရှောင်ဒုက္ခသည်က2000လောက်ရှိတယ်လို့သူကပြောပါတယ်ဒုက္ခသည်30အရာခိုင်နှုန်းလောက်ကိုဗစ် -19 ကပ်ရောဂါလက္ခဏာနဲ့ဖျားနာနေကြပေမဲ့ကပ်ရောဂါဟုတ်မဟုတ်စစ်ဆေးနိုင်မှုအခက်အခဲဖြစ်နေတာကြောင့်ဒီထက်မကကူးစက်လာမှာကိုစိုးရိမ်နေကြပါတယ်တိုက်ပွဲတွေကြောင့်ဥယျာဉ်ပစ်ပြီးထွက်ပြေးနေရတဲ့ချင်းပြည်နယ်မတူပီမြို့နယ်ကစစ်ဘေးဒုက္ခသည်တွေကြားထဲမှာလည်းချောင်းဆိုးဖျားနာမကြမ်းမမာဖြစ်နေတဲ့သူတွေပိုများလာတယ်လို့ကူညီပေးနေသူတဦးကပြောပါတယ်မတူပီမင်းတက်လမ်းမကြီးတစ်လျှောက်ဆေးလှုပ်ရှားမှုတွေကြောင့်ကျေးရွာ၅ရွာကဒေသခံ1000ကျော်လောက်ဟာဘေးလွတ်ရာကိုပြေးရှောင်နေရပါတယ်။အဲ့ဒီထဲကမှလက်ရှိလူ300လောက်ဖြားနာနေတယ်လို့ပြောပါတယ်
။အရေးတန်ကြောင့်လမ်းမတူကျွန်တော်တို့အေးရအေးရတော့တော်တော်ရေးတာပေါ့နော်။ပြီးတော့နှာဆေးချောင်းဆေးဟိုးတဲ့သူတွေပို့ပြီးတော့များလာတယ်။သာစီချောင်းဆိုးတဲ့သူတွေကြတော့အားလုံးလိုလိုဖြစ်တာပေါ့။နောက်ချားနာတဲ့သူတွေတော့300လောက်တော့ရှိနေတယ်ထင်တယ်။ပြီးခဲ့တဲ့လမှာကျွန်တော်တို့အနာစီတယ်၊ချားတယ်၊ချားလည်းချားတယ်၊ပြောနာလည်းရှိတယ်။နားလည်းမရဘူး။ပြောစားချင်စီလည်းတော့ဘာမှရှိတဲ့ချင်တော့ပြောရရင်တော့ဒီမှာစစ်တဲ့ agreement တွေလည်းမရှိဘူး
။ဇန်နဝါရီလကလေးကချောင်းဆိုးဖျားနာပြီးတော့အနံ့ပြောက်တဲ့သူတွေရှိနေပေမဲ့သူတို့မှာ COVID-19 ရောဂါပိုးရှိမရှိဆိုတာစစ်ဆေးပေးနိုင်ခြင်းမရှိသေးဘူးလို့ပြောပါတယ်။ယာယီဒုက္ခသည်စခန်းနေမှာလူကြီးကများပြားလွန်းတာမို့စစ်ပြေးဒုက္ခသည်တွေကြားမှာတဦးနဲ့တဦးခက်ခွာခွာနေထိုင်ဖို့ဆိုတာကလည်းမလွယ်ကူနိုင်ဘူးလို့ပရဟိတအကူအညီပေးနေသူတွေကပြောပါတယ်စစ်ပြေးဒုက္ခသည်တွေအတွက်စားရေးတောက်ရေးအပြင်ဆေးဝါးတွေကလည်းမရှိသလောက်ဖြစ်နေပြီးတော့အရေးပေါ်ကျန်းမာရေးဆောင်ရှောက်မှုတွေအထူးလိုအပ်နေပါတယ်မြန်မာနိုင်ငံမှာ COVID-19 တတိယလှိုင်းပြီးတဲ့အချိန်ပြီးခဲ့တဲ့လတွေအတွင်းက COVID တည်ပြုလူနာကတရက်ကို100ဝန်းကျင်လောက်သာရှိခဲ့တာပါဒါပေမဲ့ကိုမီခရွန်ကိုဗစ်ပိုးသစ်ကူးစက်သူတွေရှိလာခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ9ရက်နေ့ကတော့အတည်ပြုလူနာ900ကျော်အထိတိုးလာခဲ့ပါတယ်ကျန်းမာရေးဝန်ကြီးဌာနရဲ့တရက်ဝင်ထုတ်ပြန်ချက်တွေအရပြည်တွင်းမှာအိုမီခရွန်ကူးစက်သူ84ယောက်ရှိပြီးတော့ကျန်တဲ့အိုမီခရွန်အတည်ပြုလူနာ340ကျော်ကနိုင်ငံခြားကနေပြန်လာကြသူတွေဖြစ်ကြပါတယ်ရှင
်မဆုံမွန်တင်ပြပေးခဲ့တာပါခင်ဗျာဒီအမေရိကန်အတန်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။တရရှင်တို့အနေနဲ့ VOA မြန်မာပိုင်းကိုအီးမေးလ်ကတစ်ဆင့်ဆက်သွယ်လို့ရတယ်။ဝေဖန်အကြံပေးစာတွေပေးဖို့လိုကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။မကြာခင်တင်ဆက်ပေးမယ့်ဒုတိယပိုင်းညာရီဘက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကဘာတလွားခီးသွားအစီအစဉ်နဲ့အင်္ဂါညစကားဝိုင်းအစီအစဉ်တွေကိုတင်ပြပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ကြပါလိမ့်ခင်ဗျာ။
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နေလန်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နေလန်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်တော်ရချင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝတ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကဘာတလွားခီးသွွားအစီအစဉ်နဲ့အင်္ဂါညသကဝိုင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။အဲဒါတွေကိုမတင်ဆက်ခင်မှာတော့ဥရုယာတိပြောင်းလဲမှုကြောင့်ကော်ဖီရှားပါမှုအရေးနဲ့ကြုံရမဲ့အကြောင်းတင်ပြထားတဲ့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါမယ်။ကော်ဖီကိုနစ်ချိုက်စွာတောက်သုံးကြတဲ့လူတွေကဘာတဝန်တန်းတဲ့ချီရှိပါတယ်။ဒါပေမဲ့လည်းလူတွေနေ့စဉ်တောက်နေကြတဲ့ကော်ဖီတွေလည်းဥရုယာတိပြောင်းလဲမှုကြောင့်မျိုးတုံးပျောက်ကွယ်မဲ့အရေးနဲ့ရင်ဆိုင်လာနေကြပါပြီ။အာဖရိကကော်ဖီတောင်သူတွေနဲ့သိပ္ပံပညာရှင်တွေပူးပေါင်းပြီးဒါကိုအပြေရှားနိုင်မှုကြိုးပမ်းနေသလိုစိတ်ဝင်စားစရာကော်ဖီမျိုးစိတ်သစ်တွေလည်းပေါ်ထွက်လာနေပါတယ်။လန်ဒန်မြို့ကနေ Henry Ritual သတင်းပေးပို့ထားတာကိုနားလောင်ကတင်ပြပေးမှာပါခင်ဗျာ
။ပရိုတိန်နိုင်ငံလန်ဒန်မြို့ Q ရုပ်ကဗေဒဥယျာဉ်ကြီးတက်ကအပူအအေးထိန်းညစ်ပေးထားတဲ့ဖန်လုံအင်ကြီးအပြင်ဖက်မှာနေ့အပူချိန်က3ညအောင်ရောက်နေပါတယ်။ဖန်လုံအင်အတွင်ပိုင်းထဲမှာတော့အပူပိုင်းနေသားအရာသီမျိုးဖန်နေပေးထားပါတယ်။Q ဥယျာဉ်မှာ coffee bean တွေအကြောင်းဥဆောင်သုတေသနလုပ်နေတဲ့သိပ္ပံပညာရှင် Aaron Davis ကလူကြိုက်များတဲ့ coffee bean တွေအကြောင်းရှင်းပြပါတယ
် This is Arabica coffee our preferred coffee the one we drink in
ဒါက Arabica coffee မျိုးပါ Inimayo coffee ဆိုင်တွေမှာပါတုံးတဲ့လူကြိုက်များတဲ့အမျိုးအစားဖြစ်ပါတယ်ကမ္ဘာတစ်ဝှမ်းတောက်သုံးနေကြတဲ့ coffee 60ရာခိုင်နှုန်းကဒီမျိုးစိတ်ဖြစ်ပါတယ်ဒီမှာရှိတဲ့အခြား coffee မျိုးစိတ်တွေက Robusta coffee bean တွေဖြစ်ပါတယ်သူ့ရွယ်ကနည်းနည်းပူချီးတယ်ကဘာမှာတောက်သုံးနေတဲ့ကြံကော်ဖီ40ရာခိုင်နှုန်းတဲမှာဒီမျိုးစိတ်ပါပါတယ
်။အာဖရိကတိုက်တောင်အမေရိကတိုက်နဲ့အာရှတိုက်တဝန်းတန်းနဲ့ချီတဲ့ကော်ဖီဆိုင်တောင်တွေလဲအာရာဘီကာနဲ့ရိုဘတ်စတာကော်ဖီပင်တွေကလာတဲ့ဝင်ငွေအပေါ်မိခိုနေရတာပါ။ဒါပေမဲ့လည်းဥတုရာသီပြောင်းလဲပြီးတော့ကော်ဖီပင်တွေထိခိုက်လာနေရပါတယ
်။ In some cases yields are dramatically reduced.
ပူချိန်မြင့်တက်ပြီးတော့မိုးနေလာတဲ့အတွက်တချို့ဒေသတွေမှာအပင်တွေမအောင်တာကိုသိသသာတွေ့ရပါတယ်။ဒါပေမဲ့လည်းအီသီယိုးပီးယားနိုင်ငံမှာကျွန်တော်တို့တွေ့ခဲ့ရတာကြတော့အပင်တွေလုံးဝတည်သွားတာဒါမှမဟုတ်အထွက်နှုံးလုံးဝကျသွားတာမျိုးပ
ါအနောက်အာဖရိကတောနယ်ကြီးထဲမှာတော့ကော်ဖီမျိုးစိတ်ပေါင်း130လောက်ပေါက်ရောက်နေတာကိုတွေ့ရပါတယ်ဒါပေမဲ့လည်းကော်ဖီစီတွေရဲ့အရာသာကတော့အလုံးမကောင်းပါဘူးဆီရီယာလီယိုနိုင်ငံတောထဲမှာပေါက်နေတဲ့စတန်နိုဖီလာလို့ခေါ်တဲ့ကော်ဖီမျိုးစိတ်တစ်ခုကိုဒေးဗစ်နဲ့သူ့အဖွဲ့သားတွေရှာဖွေတွေ့ရှိခဲ့ပါ
တယ်And is an interesting speech.
ဒီမျိုးစိတ်ကပြင်းထန်လို့နဲ့အပူဓာတ်ကိုခံနိုင်ရရှိပါတယ်။သူ့ရတာက Arabica မျိုးစိတ်နဲ့တူတဲ့အတွက်စိတ်ဝင်စားစရာကောင်းပါတယ
်။ Liberica နဲ့ Eugeniade ဆိုတဲ့ coffee မျိုးစိတ်တစ်ခုကတော့ဥတုရာသီပြောင်းလဲလာတဲ့အချိန်မှာစီးပွားဖြစ်စိုက်နိုင်လောက်တဲ့အလားအလာကောင်းတွေတွေ့ရပါတယ်။ဒီမျိုးစိတ်တွေကအပင်တွေအောင်ဖို့တိတ်မလွယ်ပဲ coffee စိတ်လေးတွေသေးပေမဲ့လို့အရတာကတိတ်ကောင်းတယ်လို့ Davis ကပြောပါတယ်။တချို့ကတော့သူ့ရတာကအများကြီးပိုကောင်းတယ်လို့ယုံကြည်ကြတာပါ။အကောင်ဆုံးကော်ဖီအရသာတွေကိုနှစ်စဉ်ရှင်ပြန်ရတဲ့2023ခုနှစ်ကအီတလီနိုင်ငံမီလန်မြို့က World Barista Championship ပွဲမှာတော့ Australia က Hugh Kelly က Eugeniades Espresso နဲ့တတရဆုဆုခူခဲ့ပါတယ်
။ Today you'll taste pink guava.
သူမှာမာလကာသီနတ်နတ်သီးနဲ့ချော်ရည်သီးအရသာတွေပါတယ်လို့ Kelly ကသူ့ရဲ့ coffee ကိုမိတ်ဆက်တော်ပါတယ်။ကယ်လီရဲ့ဒီအောင်မြင်မှုကြောင့်လူမသိသေးတဲ့ coffee စိတ်တွေကိုလူအများအယုံဆိုင်မှုရလာနိုင်မယ်လို့သူတေတီတွေကမျှော်လင့်နေပါတယ်။အာဖရိကတိုက်တောင်သူတွေ coffee မျိုးစိတ်တွေဆန့်နေအောင် Q ရုက္ခဗေဒဥယျာဉ်နဲ့တွဲပြီးတော့လုပ်ကိုင်နေပါတယ်။ယူဂန်ဒါနိုင်ငံက coffee ကုနေကိုတာဝန်ယူကြီးကြပ်နေတဲ့သူတေတီ Catherine Kibuka ကလုပ်ငန်းအကြောင်းအခုလိုရှင်းပြပါတယ
်။ What requirements do they need?
ဘလို့လိုအပ်ချက်တွေရှိသလဲ?အထွက်နှုန်းကောက်အောင်ဘလို့လုပ်မလဲဆိုတာတွေကိုကျမတို့ဝိုင်းပြီးတော့စဉ်းစားကြပါတယ်။မျိုးစိတ်နှစ်ခုလောက်ပဲစိုက်မဲ့အစားတခြားကော်ဖီမျိုးစိတ်တွေကိုလည်းစိုက်ဖို့အခွင့်အလမ်းတွေရကြပါတယ
်။ယူဂန်ဒါနိုင်ငံကနေလိုက်ဘရီကာကော်ဖီတွေကိုဥရောပစီဒီနှစ်အများအပြားတင်ပို့နိုင်မယ်လို့ခန့်မှန်းရပါတယ်။ကော်ဖီဆိုင်တောင်သူတွေအတွက်လည်းဝင်ငွေကောင်းပြီးတော့ကော်ဖီကြိုက်သူတွေအတွက်လည်းစေဝင်စားစရာကော်ဖီအရသာတိတ်ကိုမြည်ဆန်နိုင်တော့မယ်လို့သူတေတီတွေဖက်ကလည်းမျှော်လင့်နေကြတာဖြစ်ပါတယ
်။နောက်ထပ်ပြောပြပေးကြတာပါခင်ဗျာ။မကြခင်မှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
လူခုခံရတဲ့ virus ဒါမှမဟုတ် bacteria ရောဂါပိုးတမျိုးမျိုးဝင်ရောက်လာရင်အရေအတွက်ပွားပြီးတော့ class C တွေကိုတိုက်ခိုက်ပါရင်ဒါကိုရောဂါကူးစက်မှုလို့ခေါ်ပါတယ်ဒီလိုပြင်ပကဝင်ရောက်လာတဲ့ပိုးလေးတွေကိုခန္ဓာကိုယ်ခုခံစနစ်ကသိရှိပြီးသွေးဖြူဦးတွေသုံးလို့ကာကွယ်ရေးနည်းလမ်းနှစ်မျိုးနဲ့ခုခံပါရင်ပထမတစ်ခုကအလိုလျောက်ပင်ကိုခုခံရတဲ့ဖြစ်ပါရင်ဒီမှာဖန်ဆာ cell တွေကအဓိကပါသူတို့ကကိုယ်ခံရတဲ့ထိုးပေါက်ဝင်ရောက်လာသူတွေကိုဝါမျိုးပြဖြည့်ဆည်းပစ်တာပါ။ပ ဖန်ဆောင်ဆဲတွေကဖန်ယူအစိတ်တောက်တွေကိုဖယ်ရှားဒီလိုမြန်ဆန်ပြီးတော့ထိခိုက်တဲ့နေရာကနေတံပြန်မှုကယောဂါကူးစက်မှုကိုရန်တက်ဒါမှမဟုတ်နေကွေးစေပါရဲ့ဒါနဲ့တွေမလုံလောက်ပါဘူးဒီမှာသွေးပြူဆရာတွေလိုအပ်ပါရဲ့ခုခံဆရာတွေဖြစ်ပြီးတော့သူတို့ကဇီဝအမှတ်သားကိုကြည့်ပြီးတော့ရန်သူကိုခွဲခြားသိပါရဲ့သွေးပြူဆရာတွေကဗိုင်းရပ်စ်တို့ဘက်တီးရီးယားတို့ကိုတိုက်ခိုက်တာပါရန်သူဇီဝအမှတ်သားကိုတွေ့တာနဲ့သွေးပြူဥတွေအရေးအတွက်ပွားလိုက်ပါတယ်။ဒီမှာသွေးပြူဥဘေးမျိုးစားကပဋိပစ္စည်းတွေအများကြီးထုတ်ပေးနိုင်ပါတယ်။ပဋိပစ္စည်းတွေခန္ဓာကိုယ်အနှံ့လှည့်လည်သွားပြီးတော့ဇီဝအမှတ်သားအတိုင်းလိုက်ရှာပိုးတွေကိုစွမ်းသိအောင်လုပ်နောက်ဖန်ဆောင်ဆဲလ်တွေကဖျောက်ဖျက်ပေးလိုက်တာပါ။တီသွေးပြူတွေကတော့ရန်သူကိုရှောက်ဖွေးပြီးတော့ထိခိုက်တဲ့ဆဲလ်တွေကိုဖျက်ဆီးပစ်ပါတယ်။ဒီမှာပြဿနာကယောဂပိုးရဲ့ဇီဝအမှတ်သားကိုတွေ့တွေ့ချင်းခုခံအားစနစ်ကတုံ့ပြန်မှုနှိမ့်ကွေးတာပါပြန်တိုက်ဖို့ရက်တော်ကြာတယ်လို့ယောဂပိုးတွေတေချာအမြင့်တွေစီဖို့အချိန်ရသွားစေပါရဲ့ကံကောင်းတာကခန္ဓာကိုယ်ကရန်သူကိုမှတ်မိနေတာပဲဖြစ်ပါတယ်ပိုးကုဆက်ခံလိုက်ရတဲ့ဆိုရင်ပဋိပစ္စည်းတွေနဲ့သွေးပြူဆဲလ်တွေကဒီပိုးကိုမှတ်ထားလိုက်ပါတယ်ဒီတော့နောက်တစ်ခါဝင်လာရင်တန်းပြီးတော့တိုက်ထုတ်နိုင်ပါရဲ့ယောဂပိုးအစွမ်းမပြနိုင်ခင်ခုခံအားစနစ်ကမြင်မြန်လက်ဦးမှုယူပြီးတော့တိုက်ထုတ်ပါတယ်။ကာဝေးဈေးကလည်းခုခံအားစနစ်ရဲ့မှတ်ဉာဏ်ကိုအသုံးချထားတာပါ။ကာဝေးဈေးကပိုးကုဆက်အောင်ပနာမဖန်တီးခုခံအားစနစ်ကိုလေ့ကျင့်ပြီးယောဂပိုးကိုပြန်တိုက်ထုတ်ဖို့လက်နဲ့ပြင်ဆင်ခိုင်းထားတာဖြစ်ပါတယ်။ယောဂဖြစ်တဲ့ပိုးဖြစ်ဖြစ်မတန်ဆွမ်းအောင်လုပ်ထားတဲ့ပိုးပိုးနေနေပဲဖြစ်ဖြစ်ခန္ဓာကိုယ်ထဲထည့်လိုက်ပါတယ်။ဒီမှာကာဝေးဈေးကလူကိုမဖျားနာစေဘဲနဲ့ခုခံအားကိုပြန်တိုက်ခိုင်းတာပါ။တိုက်ခိုက်မှုကိုတံပြန်မှုပြင်ဆင်တဲ့အနေနဲ့ယောဂဘိုးပြင်ပကဝင်လာတာကိုသတိထားမိမယ်။သွေးဖြူမှတ်ဉာဏ်ဆဲလ်နဲ့ပဋိပစ္စည်းကိုထုတ်လုပ်ပေးတာပါ။အဲ့ဒီပဋိပစ္စည်းနဲ့သွေးဖြူဥတွေကအချိန်ကြာလာတာနဲ့အမျှပျောက်သွားတယ်လို့တခါတလေကာဝယ်ဆေးကထပ်ထိုးပေးဖို့လိုအပ်ပါတယ်ရှင
်။တော်ရရှင်တို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လင်းချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမအဦးဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့စပါမယ်။ရုရှားယူကရိန်းနဲ့ဇာမာရုရှားတပ်ဖွဲ့ဝင်တသိန်းကျော်တပ်ဆွဲထားပြီးယူကရိန်းကိုတမဟုတ်ချင်းကျူးကျော်ဝင်ရောက်နိုင်တဲ့အနေအထားမှာရှိနေသေးကြောင်းအမေရိကန်အစိုးရကသတိပေးနေပါတယ်။ Arash Arasabadi သတင်းပေးပို့ထားတဲ့ဒီအကြောင်းကိုအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်မှာကိုအောင်ကတင်ပြပေးပါမယ်ခင်ဗျာ။
ရုရှား-ယူကရိန်းနဲ့ဇက်မာစီတင်မာနေချိန်မှာပဲအမေရိကန်အထူးလေတီတပ်ဖွဲ့ဝင်တွေပိုလန်နိုင်ငံကိုရောက်လာပါတယ်။အမှတ်82အထူးလေတီတပ်ပြောခွင့်ရဝန်ထုပ်ကြီးခရစ်ဒိုနာဟျူးက
Our national contribution here in Poland
မဟာမိတ်ယူရိုပါနိုင်ငံအနေနဲ့သွေးစည်းညီညွတ်စွာတူရည်တည်ဖို့အတွက်ကျွန်တော်အခုပိုလန်ကိုရောက်လာတာပါ။အခုလိုရှုပ်ထွေးလာတဲ့အချိန်မှာအတူရည်တည်ပြတာဟာအင်အားစမကဘူးကြီးမားပါပဲ
။အရှေ့ဥရောပကိုအမေရိကန်အထူးတပ်တွေနေတိုးတပ်ဖွဲ့ဝင်အဖြစ်စေလွတ်ခဲ့သလိုယူကရိန်းအတွက်အကူအညီဒေါ်လာတန်း650လဲအမေရိကန်ကပေးရခဲ့ပါတယ်။ဒါဟာယူကရိန်းကိုငွေပမာဏအများဆုံးပေးခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။ယူကရိန်းအစိုးရကရုရှားအနေနဲ့အကျူးကျော်ဝင်ရောက်လိမ့်မှာမဟုတ်ဘူးဆိုတာမျိုးပြောပေမဲ့လည်းအမေရိကန်ကတော့ရုရှားယူကရိန်းနဲ့ဆက်မှာစစ်ရေးအရာချင်းချောက်မှုအမှန်တကယ်ရင်ဆိုင်နေရတယ်လို့အင်ယူရောမျိုးသားလူညိုရေးအကြံပေး Jake Sullivanဘာက ABC this week စီစမအခုလို့ပြောရတယ
် We believe that there is a very distinct possibility that Vladimir Putin
Ukraine ကိုဝင်သိမ်းဖို့ Vladimir Putin ကအမိန့်ပေးလိမ့်မယ်ဆိုတဲ့ဖြစ်နိုင်ခြင်းမျိုးကအလွန်ထင်ရှားနေတယ်ဆိုတာယုံကြည်ထားပါတယ်မနေ့ပြန်မှဖြစ်နိုင်သလိုသတင်းပတ်တချို့ကြားမှလည်းဖြစ်နိုင်ပါတယ် Ukraine ကိုအင်းနဲ့အားနဲ့အချိန်မရေးဝင်သိမ်းနိုင်အောင်တပ်တွေဖြန့်ချထားပြီးပြင်ဆင်ထားပါတယ
်အခုလို့တင်မာနေတဲ့အခြေအနေတွေကိုရှင်းချနိုင်အောင်တန်တမာရေးနီးလန်းအရာဆောင်ရွက်ဖို့ American ဘက်ကဆန္ဒရှိနေသေးပဲလို့လည်းဆူလဗန်ကပြောပါတယ် Ukraine အရေးကြောင်းသဘောထားအမြဲကွဲလေးရှိတဲ့ American လွှတ်တော်မှလည်းရှာရှာပါပါစူးစီးရက်တီပြတာခဲ့ပါတယ်
The conditions are there. It's more likely than
ဖြစ်နိုင်ခြေတဲ့ဖြစ်နိုင်ခြေပုံများတဲ့အနေအထားမှာပဲရှိနေပါတယ်။အခုစကားပြောနေချိန်မှာယူကရိန်းကိုပတ်တယ်ဝိုင်းထားတာကြောင့်အနေအချီးလွန်းတဲ့အချိန်မှာဒုတိယကွာစစ်ကြဲကဆိုရင်ဒါဟာအကြီးမားဆုံးကျူးကျော်မှုဖြစ်ပါလိမ့်မယ်။ Jake Sullivan ပြောတဲ့အတိုင်းအချိန်ကတဖြည်းဖြည်းနီးလာနေပါပြီ
။ယူကရိန်းမှာအမိမြေကိုကာကွယ်မဲ့အင်အားပြပွဲတရက်စနေနေ့ရုံးကကျင်းပခဲ့တယ်လို့ဘီလာရုစ်နယ်စပ်နဲ့6မိုင်လောက်သာဝေးတဲ့ချာနိုဘိုမှာလည်းယူကရိန်းတပ်ကလက်နက်ကြီးအစ်စ်နဲ့အစည်းအဝေးလေ့ကျင့်ခဲ့ပါတယ်။ရုရှားအင်ဂျင်ချင်းယူကရိန်းနိုင်ငံနေတိုးအဖွဲ့ဝင်ဖြစ်မလာဖို့ရုရှားကလိုလားနေတာဖြစ်ပြီးအမေရိကန်ဘက်ကတော့ဒါကိုလက်မခံနိုင်ကြောင်းပြောဆိုထားပါတယ်ခင်ဗျာ
။ င်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ကမ္ဘာတစ်လွှာခရီးသွားအစီအစဉ်ကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကအမျိုးသားယဉ်ကျေးမှုစင်တာကြီးဖြစ်တဲ့ကနေဒီစင်တာမှာတရုတ်နှစ်သစ်ကူပွဲတော်အထိတ်အမှတ်မိထွန်းပွဲပြုလုပ်ပါတယ်တရုတ်မီးဘုံပညာရှင်တွေဖန်တီးထားတဲ့ရောင်စုံမီးဘုံရုပ်ကြီးတွေကိုအလှဆင်မိထွန်းပြီးကြားနှစ်ကိုကြိုဆိုတာဖြစ်ပါတယ်ပူစာရီနဲ့လှုပ်ထားတဲ့မိဘုံပေါင်း100လောက်အလှပြထားတာကိုမဆုမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေကြည့်ကြရအောင်ပါခင်ဗျာ
။ American ပြည်ထောင်စု Washington မြို့တော်ကအထင်ကြီးအစားအုပ်တွေထဲမှာ Canadian Center အစားအုပ်ကြီးလည်းပါဝင်ပါတယ်။ American ပြည်ထောင်စုရဲ့အမျိုးသားယဉ်ကျေးမှုစင်တာကြီးအဖြစ်ဆောက်လုပ်တဲ့အစားအုပ်ကြီးကို John F. Kennedy Center for the Performing Arts လို့နာမည်ပေးပြီးတော့လှုပ်ကြံတက်ခံခဲ့ရတဲ့သမ္မတဟောင်း John F. Kennedy ကိုအောက်မေ့ဂုဏ်ပြုထားတာဖြစ်ပါတယ်။ကမ္ဘာတဝန်းကအမှုပညာဖျော်ဖြေမှုတွေကိုတင်ဆက်ပြသပြီးမတူညီတဲ့ယဉ်ကျေးမှုတွေကိုပေါင်းကူးပေးနေတဲ့စင်တာကြီးလည်းဖြစ်ပါတယ်။အခုလဲတရုတ်ယဉ်ကျေးမှုအစဉ်လာအတွက်အရေးပါတဲ့တရုတ်နှစ်သစ်ကူပွဲတော်ကိုကနေဒီစင်တာကြီးမှာဆင်နွှဲနေပါတယ်။တရုတ်နှစ်သစ်ကူပွဲတော်တွေမှာမိဘုံအလှထွန်းပွဲကမပါမဖြစ်မှုရောင်စုံမိဘုံရုပ်ကြီးတွေကိုမိထွန်းပြီးတော့တရုတ်နှစ်သစ်ကူကိုကြိုဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတရုတ်နယ်ပွားတွေရဲ့အစဉ်အလာကိုပြသထားတာဖြစ်တယ်လို့ကနေဒီစင်တာရဲ့အကြီးအကဲကပြောပါတယ်။
It's that time of year where we get to celebrate Lunar New Year. I'm really pleased that we are able to do that.
အခုချိန်ကတရုတ်နှစ်သစ်ကူအထိမ်းအမှတ်ပွဲတွေဆင်နွှဲကြတဲ့အချိန်ဖြစ်ပါတယ်။ကျမတို့အနေနဲ့အခုလိုပွဲတော်ဆင်နွှဲနိုင်တာကိုသိကိုကျေနပ်ပါတယ်။ဒီနှစ်ခြေလီအရအဆောက်အဦထဲမှာတိတ်အများကြီးလုပ်လို့မရပါပဲ။တရုတ်နှစ်သစ်ကူကြိုဆိုတဲ့အစဉ်လာသစ်ကိုထိန်းထားခြင်းတဲ့အတွက်လှပတဲ့မိဘုံကြီးတွေအလှဆင်ပြီးပွဲတော်ဆင်နွှဲတာဖြစ်ပါတယ်။
ကနေဒီစင်တာမှာတရုတ်နှစ်သစ်ကူဂျိုဆိုတဲ့မိဘုံအလှမီးထွန်းပွဲကို2020ခုနှစ်မှာတည်းကစတင်ခဲ့တာဖြစ်ပါတယ်2021ခုနှစ်တုန်းကတော့ကိုဗစ်ကရောဂါကြောင့်မီးထွန်းပွဲမလုပ်နိုင်ခဲ့ပဲအခု2022ခုနှစ်မှာပြန်လည်လုပ်ထားတာပါဝါရှင်တန်မြို့တော်ကိုဖျက်ပြီးစီးဆင်းနေတဲ့ပတိုးမက်မြေကမ်းဘေးကကနေဒီစင်တာကြီးရဲ့ The Reach ကားဆက်ယုံကြီးရှိကပန်းချံကြီးထဲမှာပုံစံဆုံးမီးဘုံပေါင်း100လောက်ကိုအလှဆင်ထားပါတယ်ဒီမီးဘုံတွေအလုံးကမီးဘုံလုတ်ကျွမ်းကျင်တဲ့ဟောင်ကောင်ကတရုတ်လက်မှုပညာရှင်တွေလှုပ်ထားကြတာဖြစ်ပါတယ
် These beautiful beautiful images are made out of
တိတ်တိတ်ကိုလှတဲ့မီးဘုံကြီးတွေကိုပူးစာတွေနဲ့လှုပ်ထားတာပါတရုတ်လက်မှုပညာရှင်တွေလှုပ်ထားကြတဲ့မီးဘုံကြီးတွေကို LED မီးတွေထွန်းပြီးအလှဆင်ထားတာဖြစ်ပါတယ
်နိုင်ငံတကာကမတူညီတဲ့ယဉ်ကျေးမှုတွေကိုမိတ်ဆက်တဲ့ဖျော်ဖြေပွဲတွေကိုတင်ဆက်လေ့ရှိတဲ့အမျိုးသားယဉ်ကျေးမှုစင်တာကြီးမှာအခုလိုတရုတ်နှစ်သစ်ကိုအထိမ်းအမှတ်မီးထွန်းပွဲလုပ်နိုင်ဖို့ဝါရှင်တန်မြို့တော်က Chinese American ပြတိုက်ကလည်းပံ့ပိုးထားပါတယ်။လေယာပြင်ပန်းချံကျဲကြီးမှာလက်ပြဥယျာဉ်ပန်းမျိုးစုံလန်းပန်တာတော့အုပ်တန်တာကြောက်တန်းစသဖြင့်အပိုင်းလိုက်ခွဲပြီးတော့ဂန္ဓာအလိုက်သက်ဆိုင်တဲ့မိဘုံကြီးတွေကိုပြသထားတာပါ။တရုတ်နှစ်သစ်ကူပွဲတော်ဆင်နွှဲကြသူတွေသာမကဝါရှင်တန်မြို့တော်ရဲ့ကအထင်ကြီးနေရာကြီးမှာလှပတဲ့မိထွန်းပွဲကိုလာကြည့်ခြင်းသူတိုင်းလာရောက်ကြည့်နိုင်တယ်လို့ Canadian Center ရဲ့အကြီးအကဲကဖိတ်ခေါ်ပါတယ်
။ Art and the performing artsand culture are a way for us to know ourselves and to know
one another. အနုပညာတွေ၊ပြပမှုအနုပညာတွေ၊ရင်းချင်းမှုတွေကနေကိုကိုယ်တိုင်အကြောင်းကိုတည်းမဟုတ်ဘဲသူများတွေရဲ့အကြောင်းကိုပါသိစေနိုင်ပါတယ်။ရင်းချင်းမှုအနုပညာတွေကနေတဆင့်တယောက်နဲ့တယောက်အပြန်အလှန်နားလည်မှုရပြီးခင်မင်ရင်းနှီးမှုရစေမယ်ဆိုတော့ကျမတို့ရွေးချက်အတိုင်းဆက်လုပ်နေတာပါ။အခုလိုမျိုးခံခံနာနာကြီးကြီးကျယ်ကျယ်ပွဲမျိုးလုပ်နိုင်တဲ့အတွက်တယောက်နဲ့တယောက်နားလည်နိုင်ဖို့အခွင့်အလမ်းတွေမတူတဲ့ရင်းချင်းမှုတွေကိုပါသဘောပေါက်နိုင်ဖို့အခွင့်အလမ်းတွေရစေပါတယ်။
တရုတ်နှစ်သစ်ကူမီထွန်းပွဲတော်ကိုလာကြသူတွေအနေနဲ့နှစ်သစ်ကူဆူတောင်းစကားတွေကိုရေးသားချိတ်ဆွဲနိုင်တဲ့နေရာလဲလှုပ်ထားပေးပါတယ်။ရက်ရှည်ဆင်နွှဲကြတဲ့တရုတ်နှစ်သစ်ကူပွဲတော်အဆုံးသတ်ပြီးဆိုတဲ့အထိတ်အမှတ်နဲ့မိဘုံပွဲတော်ကိုပြုလုပ်ကြတာပါ။ငြိမ်းချမ်းမှုပြန်လည်တက်မြတ်မှုနဲ့ခွင့်လွှတ်မှုတွေကိုပြသတဲ့အနေနဲ့တရုတ်နှစ်သစ်ကူကြတဲ့အိမ်တွေရှေ့မှာမိဘုံတွေကိုချိတ်ဆွဲကြတဲ့အစဉ်အလာဖြစ်ပါတယ်။အခုလဲလှပပြီးအနုပညာလက်ရမြောက်လာတဲ့မိဘုံကြီးတွေကိုလာပြင်းမှာအလှဆင်ထားတဲ့အတွက်မိသားစုတွေလာရောက်ကြည့်ရှုစိတ်အပန်းဖြေနိုင်ကြပါတယ်
။ Yeah, the year of the tiger. What a great way to actually think of us all coming roaring back to life.
ဂျာနင်းဆိုတဲ့အတိုင်းအားလုံးပြန်လဲတက်ဝင်လှုပ်ရှားနေကြပြီဆိုတာကိုကြားဟင်းတယ်လို့အားနဲ့မန်နဲ့ပြသဖို့အကောင်းဆုံးအခွင့်အလမ်းတစ်ခုဖြစ်ပါတယ်။စောင်းရသည်စိတ်တက်ကြံ့ခိုင်စေဖို့အလင်းရောင်တွေလိုနေတဲ့အချိန်မျိုးမှာ The Reach ကစားရုံကြီးကိုနောက်ခံချပြီးပန်းချံကြီးထဲမှာအခုလိုမီးဘုံအမှားတွေထွန်းလာခြင်းအဖြစ်အနာဂတ်အတွက်အားမလျှော့ဘဲဆက်သွားရမယ်ဆိုတာကိုအမြင့်ပြသတိပေးနေတယ်လို့ဖြစ်ပါတယ်။အမျိုးသားယဉ်ကျေးမှုစင်တာကြီးဖြစ်တဲ့ Canadian Center ကြီးပြန်လည်အသက်ဝင်နေပါပြီ။တီဆူကပြတင်ဆက်မှုမျိုးစုံဒီမှာပြန်လုပ်နေပါပြီ။ဒီထက်လည်းအများကြီးပိုလုပ်သွားချင်ပါတယ်။ကျမတို့နဲ့အတူပါဝင်ဆင်နွှဲကြဖို့လေလူတွေကိုဖိတ်ခေါ်နေပါတယ်
။ဝ ဝါရှင်တန်မြို့တော်ကကနေဒီစင်တာအမျိုးသားယဉ်ကျေးမှုစင်တာကြီးမှတရုတ်နှစ်သက်ကူကြိုဆိုတဲ့မိဘုံအလှပြပွဲကိုဇန်နဝါရီလ28ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိပြုလုပ်ပြီးတော့ဘသူမဆိုအခမဲ့လာကြည့်နိုင်ကြပါတယ် LED မီးလုံးပေါင်း1000ထပ်မင်းနဲ့တုံထားတဲ့အမှုပညာလက်ရာမြောက်မိဘုံကြီးတွေကချမ်းအေးတဲ့ဝါရှင်တန်မြို့တော်ရဲ့ဆောင်းရာသီညအလှကိုပို့ပြီးတော့ထွန်းလင်းအောင်လုပ်ပေးနေပါတယ်ရှင်ကျွန်မဆူမြတ်မော်ပါ
မဆုမြတ်မောင်တင်ပြပေးခဲ့တာပါခင်ဗျာအခုတော့အင်္ဂါညသကဝိုင်းအစီအစဉ်ကိုတင်ပြပေးဖို့အလဲရောက်လာပါပြီမြန်မာနိုင်ငံရဲ့ဒီကနေ့အခြေအနေအပေါ်စိတ်ထိခိုက်ရတဲ့အကြောင်းနဲ့တနင်္ဂနွေလုံးမှာပဋိပက္ခတွေကိုတွေ့နေရတာသိတ်ဝမ်းနည်းရပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံအကြီးကဲဟောင်းပရစ်စလာကလပ်က VOA ကိုပြောပါတယ်အာနာသိန်းစစ်တပ်ဟာလူထုအပေါ်လွှဲမားစွာအကဲဖြတ်ခဲ့တယ်လို့ယူဆတဲ့အကြောင်းလည်းသူကပြောပါတယ်မြန်မာလူထုအတွက်လူသားစာနာမှုအကူအညီပေးရေးနိုင်ငံတကာကြိုးပမ်းမှုတွေကိုအမေရိကန်ကဥဆောင်ဖို့နဲ့အာနာသိန်းစစ်ကောင်စီတရားဝင်မှုမရအောင်ဆက်ပြီးလှုပ်သွားဖို့လဲမစ်ပရစ်စီလာအကြီးတန်းအကြံပေးအဖြစ်လှုပ်ဆောင်နေတဲ့အမေရိကန်ငြိမ်းချမ်းရေးအင်စတီကျူ USIP ကတိုက်တွန်းထားပါတယ်ကုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
Is Priscilla Club thanks for being with us today
Thank you very much it's my pleasure
Let me start with this question. You've been involving in Burma issues for now quite a long time.
Ms. Priscilla Klebb, VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ပထမဆုံးမေးချင်တာကမြန်မာအရေးနဲ့နှစ်ပေါင်းများစွာရင်းနှီးကြောဝင်လာတဲ့သူတို့အနေနဲ့ဒီကနေ့မြန်မာနိုင်ငံကိုကြည့်တဲ့အခါမှာဘာတွေ့ပါသလဲ။ဘယ်လိုများခံစားရပါသလဲခင်ဗျာ
။ Well, first of all,What I see today breaks my heart because I am so close to the country and I
ပထမဆုံးပြောချင်တာကကျွန်မဒီကနေ့တွေ့နေရတာတွေကြောင့်အတော်ကိုစိတ်ထိခိုက်ကြေကွဲရပါတယ်။ဘာကြောင့်လဲဆိုကျွန်မကဒီနိုင်ငံနဲ့တိတ်ကိုနှိစက်ပြီးနိုင်ငံတော်ဝန်သွားလာခဲ့ဘူးပါတယ်။အခုတော့တနိုင်ငံလုံးမှာပြိပက္ခတွေတွေ့နေရတာတိတ်ကိုဝမ်းနေရပါတယ်။ဒါပေမဲ့ဒီပြိပက္ခကိုစိုးဝါးလွန်းတဲ့အင်မတန်မှလမ်းလွဲနေတဲ့စစ်တပ်ကလုပ်တာပါ။လွန်ခဲ့တဲ့တနေ့အာနာသိန်းရှင်ကသူတို့ဟာလူလူအပေါ်လွဲမားစွာအကဲဖြတ်ခဲ့တယ်လို့ထင်ပါတယ်။ရှင်းရှင်းပြောရရင်အဲ့ဒါဟာတိတ်ကိုတုံးနဲ့လောက်ရပါ။သူတို့ဟာတိုင်းပြည်မှာတော်လှန်ရေးတစ်ခုပေါ်လာအောင်မီးမွေးခဲ့ပြီးသူတို့အနိုင်ရမှာမဟုတ်ပါဘူး။သူတို့ဟာရှုံးဘက်မှာရှိနေပါတယ်။လူလူကိုသူတို့လက်လွတ်လိုက်ရပါပြီ။သူတို့ရဲ့အနေအထားနဲ့နိုင်ငံရေးအာဏာကိုဆုံးရှုံးပါလိမ့်မယ်။လက်ရှိမြန်မာစစ်တပ်ကိုပြန်ကယ်နိုင်မယ့်နည်းလမ်းကျမတော့မမြင်မိပါဘူး။စစ်တပ်ဟာအုံနောက်ဆေးခံထားရပြီးကောင်းဆောင်ပိုင်းဟာလူလူနဲ့အလန်းကွာနေပါတယ်။နေပြည်တော်မှာ15နှစ်နေပါတခန္ဓာနာနေခဲ့ကြပြီးလူလူနဲ့ဆက်ဆက်မှုမရှိတော့ပါဘူး။အောက်ခြေကတက်ဖွဲ့နေတော့ဆက်ဆက်မရှိပါဘူး။စစ်တပ်ရဲ့ထိပ်ပိုင်းနဲ့အောက်ခြေပိုင်းကြားစီးပွားရေးကွာဟချက်ကတိတ်ကိုကြီးမားလွန်ပါတယ်။လူလူနဲ့ကြားမှာကွာဟချက်တက်တောင်ပိုကြီးမားနိုင်ပါတယ်။ဘာကြောင့်လဲဆိုဗိုလ်ချုပ်ကြီးတွေဟာအကျင့်ပြတ်ချစားပြီးသူတို့ကိုသူတို့ချမ်းသာအောင်လုပ်ခဲ့ကြလို့ပါ။သူတို့ကတိတ်ကိုအခွင့်ထူးခံနေထိုင်ကြပြီးအောက်ခြေလူလူကတော့စားစရာရဖို့ကြက်ရက်တလူရှာနေရပါတယ်လူလူစီကနေစစ်သားတွေလူရက်နေကြတာမှာဒါကအတိတ်ကအကြောင်းတစ်ခုပါသူတို့ကိုယ်တိုင်အတွက်ငွေနဲ့စားစရာလူနေလို့ပါပဲဒါဟာတိတ်ကိုစိုးဝါလို့နဲ့အခြေအနေပါဒါကြောင့်လက်ရှိအနေအထားမှာမြန်မာစစ်တပ်ဟာတတ်ဆိုးရှိမှာမဟုတ်ဘူးလို့ကျွန်မခန်းစားမိပါတယ
် Okay for the rest of the majority
ကျွန်တော်မြန်မာလူထုအများအားစုကြီးတွေလက်ရှိအချိန်မှာမှောင်မိုက်တဲ့လှိုင်ကောင်းအစုံအလင်းရောင်တစ်ခုခုရှိအောင်မယ်။တနည်းအားဖြင့်မျောလင်းချက်တစ်ခုခုရှိအောင်မယ်လို့ရောမြင်ပါလားခင်ဗျ။
It's going to leave a very strong and negative psychological impact.
လှိုင်ကောင်းဆုံးမှာအလင်းရောင်ကိုကျွန်မတကယ်ပဲမြင်ပါတယ်။ဒါပေမဲ့လှိုင်ကောင်းကတိတ်ရှိပါတယ်။အဲ့ဒါကျွန်မကိုစိုးရင်စီတာပါပဲ။ဘာကြောင့်လဲဆိုတိတ်ကြောက်ရွံ့ဖို့ကောင်းတဲ့အကျန်းဖက်အခြေအနေကိုကာလအရှည်ကြီးဖြတ်ကြရတဲ့လူလူပေါ်မှာတိတ်ကိုအာကောင်းပြီးအနှုတ်လက္ခဏာဆောင်တဲ့စိတ်ပိုင်းဆိုင်ရာတက်ရောက်မှုကြံခဲ့မှကြောင့်ပါလူတွေပြန်ပြီးနလန်ထူဖို့အချိန်အရန်ကြာပါလိမ့်မယ်အခုချိန်မှကိုပဲ NUG NUCC တိုင်းရင်းသားတွေအရက်ဖက်အဖွဲ့အစည်းတွေအတိုက်ခံတွေပါဝင်တဲ့အဖွဲ့အစည်းတွေကကြိုးပမ်းအားထုတ်နေကြတာနောက်အထိုက်လျောက်လွတ်လပ်မှုရခဲ့တဲ့နှစ်တွေအတွင်းပေါ်လာခဲ့တဲ့အဖွဲ့အစည်းတွေအားလုံးပူးပေါင်းပြီးသူတို့လိုချင်တဲ့အနာဂတ်ကဘယ်လိုပုံစံမျိုးဆိုတာကိုပြောဆိုနေကြတာတွေကိုတွေ့ရတာသိကျင်းနေမိပါတယ်အဲ့ဒါဟာတိတ်ကိုကောင်းမွန်တဲ့လုပ်ငန်းစဉ်ဖြစ်ပြီးအဲ့ဒီလုပ်ငန်းစဉ်အပေါ်ထောက်ခံမှုအများကြီးပေးဖို့လိုပါတယ်ဒီလုပ်ငန်းစဉ်ကိုအမေရိကန်အစိုးရနဲ့နိုင်ငံတကာအတိုင်းအဝန်းကထောက်ခံနေတဲ့အပေါ်ကျွန်မအားတက်မိပါတယ်ဒ ိုင်းပြည်ရဲ့အနာဂတ်ဘယ်လိုပုံစံမျိုးဖြစ်ချင်တယ်လဲဆိုတာအတိုက်ခံတွေအားလုံးတညီတညွတ်တည်းဆွေးနွေးညှိနှိုင်းပြီးကြာလာဖို့ ਨੇ အဲ့ဒီအနာဂတ်စီရောက်အောင်သွားနိုင်ဖို့ကျမတို့ကူညီရပါမယ
် You are urging the US government among other things
အမေရိကန်ဆိုရောက်ကိုတိုက်တွန်းထားတဲ့အချက်တွေထဲမှာမြန်မာနိုင်ငံတွင်းကအရသာလူလူတွေလူသားစာနာမှုအကူအညီတွေပေးပို့နိုင်ရေးနိုင်ငံကကြိုးပမ်းမှုတွေကိုအမေရိကန်ကဥဆောင်ဖို့ဆိုတာလဲပါတာတွေ့ရပါတယ်အမေရိကန်ဆိုရကအဲ့ဒီလူပြောဆိုတာကိုရောကြားပါရဲ့လားခင်ဗျာသူတို့နားထောင်နေပါရဲ့လ
ား with one of the very most senior officials in the state department and he told me that they've already sent nearly half a billion dollars
ပြီးခဲ့တဲ့ရက်ကပဲအမေရိကန်နိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူတွေကဝါအရင်ဆုံးတစ်ယောက်နဲ့ကျမတို့ဆွေးနွေးခဲ့ပါသေးတယ်ဒေါ်လာသန်း900နီးပါးတန်တဲ့လူသားချင်းစာနာမှုအကူအညီတွေနေဆက်ဒေတာဟိုဘက်ဒီဘက်မှာလုတ်ကင်နေတဲ့ရက်ဖက်အဖွဲ့အစည်းတွေကတဆင်ပေးပို့ခဲ့ပြီးပြီလို့သူကပြောခဲ့ပါတယ်အကူအညီတချို့ကတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေအတွက်ပို့ခဲ့ပြီးတချို့ကတော့ထိုင်းနိုင်ငံကဒုက္ခသည်တွေအတွက်ပေးခဲ့ပါတယ်အများစုကမြန်မာပြည်တွင်းအတွက်ပါနေဆက်ဟိုဘက်ဒီဘက်ကအစိုးရမဟုတ်တဲ့အဖွဲ့တွေရက်ဖက်လူမှုအဖွဲ့တွေကနေပေးခဲ့တာပါကျမတို့အကြံပေးနေတာကနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့သူတို့ကြားမှာညှိနှိုင်းလှုပ်ဆောင်ကြဖို့ပါနိုင်ငံတကာဆိုတာကညှိနှိုင်းလှုပ်ဆောင်တာမှာသိတ်ကောင်းလာတာမဟုတ်ပါဘူးဒါကြောင့်ဒီလိုညှိနှိုင်းလှုပ်ဆောင်တာမျိုးအတွက်အမေရိကန်ကဥဆောင်မှုအခမ်းအနားလိုအပ်ပါတယ်ကုလသမဂ္ဂကိုလည်း USAID ကတဆင့်အကူအညီတွေပေးနေပါတယ်ဒီလုပ်ငန်းတွေကိုစပြီးညှိနှိုင်းလှုပ်ဖို့လိုပါတယ်လူသားချင်းစာနာမှုအကူအညီတာမဟုတ်ပါဘူးဒါပေမဲ့ဒါနဲ့စပြီးအဲ့ဒီကနေအတိုက်အခံနဲ့ပြည်တွင်းပြည်ပကလူလူကိုပိုးပြီးတော့အနာဂတ်အတွက်စဉ်းစားရည်လုပ်သွားမှာဖြစ်ပါတယ
် In the latest release report from USIP United States
American ငြိမ်းချမ်းရေး Institute USIP ကမြန်မာအရေးနဲ့ပတ်သက်ပြီးနောက်ဆုံးထုတ်တဲ့အစီရင်ခံစာထဲမှာ American ဆိုရလှုပ်ရှားချက်တွေကိုအကြံပေးထားတဲ့အထက်လူသားစာနာမှုအကူအညီအပြင်တခြားအချက်တွေလည်းပါပါတယ်ဒါပေမဲ့ကျွန်တော်စဉ်းစားမိတာကမြန်မာနိုင်ငံမှာအမေရိကန်အတွက်မဟာဗျူဟာမြောက်အကျိုးစီးပွားတစ်ခုခုကျွန်တော်တို့မတွေ့မိပါဘူးရှိတယ်ဆိုရင်လည်းကျွန်တော်ကိုပြောပြပါတစ်ဖက်မှာလည်းမြန်မာနိုင်ငံရဲ့အင်းနီးချင်းနိုင်ငံကြီးဖြစ်တဲ့တရုတ်နိုင်ငံရှိနေပါတယ်အမေရိကန်ဟာမြန်မာအရေးကြောင်းမှုလို့တော့တရုတ်နိုင်ငံရဲ့အကြောင်းမှာမလိုအပ်ဘဲအငင်းပွားတင်းမာရတာမျိုးဖြစ်ချင်မဲလို့ကျွန်တော်မထင်ပါဘူးဒီအချက်တွေကိုထည့်စဉ်းစားပြီးတော့မြန်မာအာဏာသိမ်းအကြက်အသေးကိုကူညီဖြည့်ရှင်းတာမှာအမေရိကန်အနေနဲ့ဘယ်လောက်အားသာချက်များရှိပါသလဲခင်ဗ
ျ Well it's true that our immediate our instruments if you will for immediately
ချင်းဒီပေါ်မှာအမေရိကန်ရဲ့ချက်ချင်းဩစာတက်ရောက်နိုင်မှုဒါမှမဟုတ်ချက်ချင်းတက်ရောက်နိုင်မှုကတိတ်ကိုနေတယ်ဆိုတာမှန်ပါတယ်ဒါဟာပထဝီအနေအထားပါပထဝီအနေအထားလက်တွေ့အခြေအနေကနေစပါမယ်ကျမတို့ကကမ္ဘာတစ်ဖက်ချမ်းမှာရှိနေတာပါ။ဒါကြောင့်ဒေသရင်းကမဟာမိတ်တွေလက်တွဲဘက်တွေနဲ့လှုပ်ကန်ရပါမယ်။ကျမတို့ကတရုတ်လိုနယ်နိမိတ်ချင်းထိမနေပါဘူး။တရုတ်ကနယ်စပ်အရှေ့ကြီးထိနေတာပါ။တရုတ်နဲ့မြန်မာအကြားလူမျိုးစုနဲ့တမိုင်းကြောင်းဆက်ဆံရေးကြောင်းနီးလန်းအမျိုးမျိုးနဲ့တရုတ်ကအမြဲရှိနေမှာပါ။ဒါကိုအချက်လက်တစ်ခုအဖြစ်ကျမတို့အသိမှတ်ပြုပါရစေ။မက္ကဆီကိုကနေဒါနဲ့ကျမတို့ကြားမှာလည်းအဲ့ဒီလိုဆက်ဆံရေးမျိုးရှိတာပါပဲ။ဒီနိုင်ငံဟာကျမတို့ထက်မြန်မာနိုင်ငံမှာပိုကြီးမားတဲ့ချက်ချင်းလက်ငင်အကျိုးစီးပွားရှိပါတယ်။ဒါပေမဲ့အမေရိကန်နဲ့မဟာမိတ်တွေဟာမြန်မာနိုင်ငံအပေါ်တိတ်ကြီးမားတဲ့တက်ရောက်မှုရှိတဲ့ဆိုတာကိုလည်းသဘောပေါက်ဖို့လိုပါတယ်။ဘာကြောင့်လဲဆိုဒီဒေါ်လာရေးဆက်ဖြစ်နေတာအဲ့ဒါကြောင့်ပါပဲ။ဒီမျိုးဆက်တဲ့နဲ့ကျမတို့လက်တွဲလှုပ်လာတာအခုဆိုရင်25နှစ်ကျော်ပါပြီ။88ကလေးကပါ။လွတ်လပ်မှုအောက်မှာဆရာနာရှင်မဟုတ်တဲ့အစိုးရတစ်ခုလက်အောက်မှာနေရတဲ့ဘဝကဘယ်လိုမျိုးလဲဆိုတာစဉ်းစားနိုင်ဖို့လုပ်ခဲ့ပါတယ်။သူတို့အဲ့ဒါကိုနားလဲပါတယ်။ဒါဟာနိုင်ငံတကာအတိုင်းအဝိုင်းရဲ့လွှမ်းမိုးမှုပါ။တရုတ်မဟုတ်ပါဘူး။တရုတ်နိုင်ငံဟာမြန်မာနိုင်ငံမှာအမေရိကန်ရှိနေတာထက်ဒီမိုကရေစီလှုပ်ရှားမှုရဲ့နိုင်ငံရေးဩဇာတက်ရောက်မှုကိုပိုကြောက်ပါတယ
်။ I would like to turn my attention to another issue. It's about
No major negotiation တခုကအမေရိကန်ကာကွယ်ရေးဆိုင်ရာအဥပဒေ NDAA ထဲမှာပါတဲ့မြန်မာနိုင်ငံဆိုင်ရာဖြည့်ဆွက်ပြဋ္ဌာန်းချက်တွေနဲ့ပတ်သက်တဲ့အပိုင်းပါ Miss Priscilla ရဲ့အမြင်မှာအဲ့ဒီ NDAA တွေကမြန်မာနိုင်ငံဆိုင်ရာဖြည့်ဆွက်ပြဋ္ဌာန်းချက်တွေဟာမြန်မာနိုင်ငံကစစ်အာဏာသိမ်းအကြက်အသေးကိုကူညီဖြည့်ရှင်းတာမှာဘယ်လောက်အားကောင်းကောင်းနဲ့အထောက်အကူဖြစ်စေနိုင်တယ်လို့ထင်ပါတယ်ခင်ဗျ
NDAA is the National Defense Authorization Act. It's one of the major pieces of legislation.
NDAA ဟာအမေရိကန်ပြည်ထောင်စုမှနှစ်စဉ်ပြဋ္ဌာန်းတဲ့အဓိကဥပဒေတစ်ခုဖြစ်ပြီးဒီဇင်ဘာလမှာသမ္မတကလက်မှတ်ရေးချိုးပြဋ္ဌာန်းခဲ့တာကြောင့်အဲ့ဒီဖြည့်ဆွယ်ပြဋ္ဌာန်းချက်တွေအသက်ဝင်နေပါပြီ။ကွန်ဂရက်လွှတ်တော်မှာမြန်မာရေးနဲ့ပတ်သက်ပြီးဝေလည်နေတဲ့ဥပဒေမူကြမ်းအတော်များများကအသက်ဝင်နေတာမဟုတ်ပဲစိတ်ကူးလောက်ပါပဲ။ဒီတစ်ခုကတော့အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံဆီယနာတိမ်မှုကိုတုံ့ပြန်လှုံ့ဆော်တာမှာမဟာဗျူဟာသစ်ထွက်လာအောင်လုပ်ဖို့လိုတဲ့အသက်ဝင်နေပြီးသားပြဋ္ဌာန်းချက်ပါ။ကျမတို့ USIP ရဲ့အစဉ်ခံစာနဲ့အကြံပြုချက်တွေဟာအချိန်ခိုက်ဖြစ်သွားပါတယ်။ NDAA နဲ့ဆက်ဆက်မယ်လို့ကျမမသိခဲ့ပါဘူး။ဒါပေမဲ့အစိုးရကြီးတန်းတာဝန်ရှိသူတွေဟာဖေဖော်ဝါရီလနှောင်းပိုင်းဒါမှမဟုတ်မတ်လအစောပိုင်းမှာသူတို့ရဲ့မြန်မာရေးမဟာဗျူဟာသစ်နဲ့ပတ်သက်ပြီးလွှတ်တော်မှာအစဉ်ခံရပါမယ်။နိုင်ငံခြားရေးဌာနကလူတွေအဲ့ဒီအတွက်ပြင်ဆင်နေကြပြီးကျမတို့နဲ့ပြောဆိုဆွေးနွေးနေပါတယ်။USIP.org website မှာကြည့်လို့ရတဲ့ကျမတို့အစဉ်ကန်စာထဲမှာမဟာဗျူဟာသစ်ဘလို့ဖြစ်တဲ့ဆိုတဲ့အကြံဉာဏ်အချက်တွေပါဝင်ပါတယ်။နောက်ထပ်တန်ခတ်အရေးယူမှုတွေဆက်လုပ်သွားဖို့တရားမဝင် SSC အစိုးရကိုတရားဝင်မှုမရအောင်ဆက်ပြီးတော့လုပ်သွားဖို့စစ်တပ်ကကျူးလွန်ထားတဲ့လူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ယာဇဝတ်မှုနဲ့စစ်ယာဇဝတ်မှုဆိုင်ရာအထောက်အထားတွေကိုဆက်ပြီးစုဆောင်းသွားပြီးတော့အဲ့ဒါတွေကိုနိုင်ငံတကာတရားရုံးတွေမှာတင်ပြသွားကြမှာပါ။ဒီကနေ့မြန်မာစစ်ဘုတ်ချုပ်တွေအနေနဲ့အနာဂတ်မှာအဖမ်းခံရပြီးနိုင်ငံတကာတရားရုံးတွေမှာစစ်ဆေးခံရနိုင်တဲ့အန္တရာယ်ကိုရှောင်ပြီးတော့နိုင်ငံပြင်ပကိုခီးသွွားဖို့မဖြစ်နိုင်တာမဟုတ်ဘူးဆိုရင်တော့ခတ်သွားမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုသူတို့လုပ်နေတာကနိုင်ငံတကာဥပဒေအလုံးကိုဗျောင်ကျကျအန်တုစိန်ခေါ်နေတာကြောင့်ပါ။ဒါကိုသူတို့သတိထားမိဖို့မရပါဘူး။သူတို့အပြစ်ပေးခံရမယ့်အစဉ်ရောက်မှာမဟုတ်ဘူးလို့သူတို့ထင်နေပုံရပြီးအဲ့ဒါကမမှန်ပါဘူး။ဆိုတော့ဒီကြိုးပမ်းမှုအားလုံးကလုပ်ငန်းစဉ်ထဲမှာပါဝင်ပါမယ်။ NDAA မှာပါတဲ့ဖြည့်ဆွက်ပြဋ္ဌာန်းချက်တွေကိုကြည့်ရင်ဒီလှုပ်ဆောင်ချက်အမျိုးမျိုးကိုလုပ်ဖို့လိုအပ်တယ်ဆိုတာတွေ့ရမှာဖြစ်ပြီးဒါရီဟာအခုစဉ်းစားနေတဲ့အထက်မှာပါဝင်ပါတယ်
။ Thank you very much for your insights and for your expertise and sharing with us.
Well, stay tuned. There's more coming. Thank you very much.
ကိုချိုချိုသိန်းဆက်တော်မြင်မြန်တင်ပြပေးခဲ့တာပါခင်ဗျာ။ဒီအမေရိကန်တန်ခါနဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတက်လက်တင်ပြပေးပါအောင်မယ်ခင်ဗျာမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလူညွန်ရေးကိုချင်းချောက်နေတဲ့အတွက်မြန်မာနိုင်ငံနဲ့ပတ်သက်ပြီးအရေးပေါ်အခြေအနေဆက်လက်ထားရှိတဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကွန်ဂရက်လွှတ်တော်ကိုမနေ့ကအကြောင်းကြားစာပေးပို့ပါတယ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအခြေအနေတွေဟာအမေရိကန်အမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒအပေါ်လွလွန်ကဲကဲဆက်လက်ချင်းချောင်းနေတယ်လို့အကြောင်းကြားစာမှာဖော်ပြထားပါတယ်ခင်ဗျာမြန်မာစစ်တပ်စီကိုလေရင်စီတွေမရောက်ရှိအောင်ပိတ်ဆို့အရေးယူဖို့ UK နဲ့တခြားတိုင်းပြည်တွေကိုတောင်းဆိုတဲ့ဆော်အော့စီယုံလှုပ်ရှားမှုအသစ်တရားကိုမြန်မာအရေးလှုပ်ရှားနေတဲ့ဘာမာကမ်ပိန်း UK ကစတင်လိုက်ပါတယ်ဖေဖော်ဝါရီလ၈ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်တရထုတ်ပြန်ပြီးအခုလိုစတင်လိုက်တာဖြစ်ပါတယ်ပိတ်ဆို့အရေးယူရာမှာစစ်တပ်ကိုလေရင်စီရောင်းချပို့ပေးနေတဲ့မြန်မာကုမ္ပဏီတွေကိုပိတ်ဆို့အရေးယူဖို့ဘာမာကမ်ပိန်း UK အဖွဲ့ကတောင်းဆိုထားတာဖြစ်ပါတယ်လေးနိုင်ငံအစည်းအဝေးကိုတက်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဩစတြေးလျနိုင်ငံကိုတနင်္လာနေ့နောက်ပိုင်းကထွက်ခွာသွားပါတယ်အင်ဒိုပစိဖိတ်ဒေသမှာရေချောင်းနဲ့စိုက်ဘာလုံခြုံရေးအတွက်ဩစတြေးလျအိန္ဒိယဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ကတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ VO မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်စုံမွန်ဖြစ်ပြီးစက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joe Gill နဲ့ Justin Twaits တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။ VO ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးပြည့်ရနေတဲ့ခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.